Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ပြည်ရန်ပေါင်းကကင်းဝေးကြပါစေ။2025ခုနှစ်ဖေဖော်ဝါရီလ15ရက်စနေမနက်ခင်း View Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကို line တိုမီတာ25 32နဲ့40တို့ကနေဖန်ယူနိုင်နေပါတယ်။တနားစားအစီအစဉ်တစ်ခုလုံးကိုတော့ဂျိုးထူဆောင်ကနေဖန်ယူကြည့်ရှုနိုင်တဲ့အပြင် Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ဗျထွေးပါရှင်။
ဥရောပရဲ့အတွင်းအနေရဆိုတာဒုသမရ JD Vance ကဘာကိုရွေးပါသလဲဖိလစ်ပိုင်ဟာကာဝေးဆိုင်ရာဖူပေါင်းမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်ကြားဖြတ်နဲ့ပတ်သက်တဲ့ဆိုတဲ့လူပေါင်း900လောက်ကိုကရင် BGF ကဖမ်းဆီးထားပါတယ
်အမေရိကန်ပြည်ထောင်စုကရွှေ့ပြောင်းတွေကိုပြည်နှင်တန်တဲ့နေရပြန်ပို့တာတွေ Trump အစိုးရကအရှိန်မြှင့်လှုပ်ဆောင်နေပါတယ်နောက်မြန်မာစစ်ကောင်စာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ဘက်အရာရှိ20ကျော်ကိုတော့အာဂျင်တီးနားနိုင်ငံကဖမ်းဝရန်ထုတ်လိုက်ပါတယ်ဘယ်လိုအမှုတွေနဲ့ဘာကြောင့်ပါလဲဆက်သွယ်မေးမြန်းချက်ကိုတင်ပြပေးပါမယ်ပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုကတော့အရေးဆုံးနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
ဥရောပနိုင်ငံအစိုးရတွေဟာပြင်းထန်တဲ့အစစ်အစစ်ဖြတ်တောက်မှုတွေလုပ်နေတာဖြစ်ပေမဲ့ရွှေပြောင်းအခြေချသူများအရေးသေးသေးချာချာကင်တွယ်ဖို့တော့ပြက်ကွက်ခဲ့တယ်လို့ဂျန်ရီနိုင်ငံမျိုးနယ်လုံခြုံရေးညီလာခံမှအမေရိကန်ဒုသမရ JD Vance ဝေဖန်ရင်ချင်းချောက်မှုအန္တရာယ်ဥရောပဒေသရင်းမှာပဲရှိနေတယ်လို့ညီလာခံတက်ရောက်လာတဲ့ဥရောပခေါင်းဆောင်တွေကသတိပေးလိုက်ပါတယ်ဥရောပအတွက်စိုးရင်ရတဲ့ချင်းချောက်မှုဟာရုရှားတို့တရုတ်တို့မဟုတ်တယ်လို့တခြားပြင်ပကမဟုတ်ကြောင်းနဲ့ဥရောပအတွင်းမှာပဲရှိနေတယ်လို့လည်းပြောပါတယ်။ဒါကအမေရိကန်နဲ့တူတဲ့ဥရောပရဲ့အခြေခံအကျဆုံးစံတန်ဖို့ဆုပ်ယုပ်စေတဲ့ကိစ္စဖြစ်တဲ့အတွက်စိတ်ပူကြောင်းလည်းပြောပါတယ်။ဥရောပနဲ့အမေရိကန်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအားလုံးထဲမှာရွှေပြောင်းအခြေချသူတွေအရေးလောက်ကြီးမားတာဘာမှမရှိဘူးလို့လည်းဒုသမရဗန်ဆာပြောပါတယ်။အခုမြူနစ်လုံခြုံရေးညီလာခံယူကရိန်းရေးရုရှားနဲ့ဆွေးနွေးမဲ့သမရဒေါ်နယ်ထရမ့်ဘလို့ဆုံးဖြတ်မယ်ဆိုတာကိုစိတ်ဝင်တစားစောင့်ကြည့်နေကြချိန်မှာကျင်းပတာပါ။ဒုသမရရဲ့အခုလိုပြောဆိုမှုတွေကြောင့် American ဘက်ကမြို့နယ်ညီလာခံမှာ Ukraine Russia ရေးဦးစားပေးပြောကြားမယ်လို့ညွှန်းလဲနေတဲ့ညီလာခံတက်ရောက်လာတဲ့ခေါင်းဆောင်တွေကိုအံ့အားသင့်သွားစေခဲ့တာဖြစ်ပါတယ်။ Israel နဲ့ Hamas ရဲ့အကြမ်းသားလဲလှယ်အစီအစဉ်ရ Palestine အကြမ်းသားတွေနဲ့လဲဖို့စနေနေ့မှာသူတို့ပြန်လှည့်မယ် Israel တရားခံ၃ဦးအမည်တွေကို Hamas တွေကထုတ်ပြောခဲ့တဲ့အတွက်ဒါက Gaza ပြည်ရဲ့သဘောတူညီချက်ဆက်ပြီးမြဲနေတဲ့လက္ခဏာပါ။ဒီတရားခံ၃ဦးထဲမှာ Israel တောင်ပိုင်းကီဘုတ်စ်နီအော့ဒေတာကအသက်36နှစ်ရွယ်အစ္စရေးအမေရိကန်ဆူဂီဒဂယ်ချန်ပါဝင်ကြောင်းဟာမတ်စ်ကရောအစ္စရေးအာဏာပိုင်တွေကပါအတည်ပြုပါတယ်။အဲဒီဒေတာမှနေတဲ့လွန်ခဲ့တဲ့နှစ်အစိတ်လောက်ကရုရှားကနေအစ္စရေးမှာလာရောက်အခြေချတဲ့အစ္စရေးရုရှားတူဖြစ်တဲ့ဆာရှာထရူဖာနော့ဖ်လည်းပြန်လွတ်မဲ့အထက်မှာပါပါတယ်။ဒီဒေတာကနောက်တူဖြစ်တဲ့အသက်46နှစ်ရွယ်အစ္စရေးအာဂျင်တီးနားသားအာယာဟွန်ကိုလည်းပြန်လွတ်ပေးမှာဖြစ်ပြီးသူနဲ့အတူဖမ်းခါတဲ့သူ့ညီကိုတော့လွတ်မပေးသေးပါဘူး။အစ္စရေးဘက်ကအပြစ်ရဲ့သဘောတူညီချက်ကိုချိုးဖောက်တယ်လို့ဟမတ်စ်ရဲ့ဆွဆွဲခဲ့တဲ့အတွက်ဒဇာကန်ပြန်လွှတ်ပေးရတဲ့တန်တရာရှိနေခြင်းမှာအခုလိုပြန်လွှတ်ပေးမဲ့သူတွေကိုထုတ်ပြောတာပါ။တချိန်တည်းမှာကုလအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဂါဇာကိုချက်သပင်းနေမှာစာနာမှုအထောက်ကူပါထရက်ကာ630ကျော်ရောက်သွားပြီဖြစ်ပြီးအစင်း300ကျော်မင်းငယ်ကဂါဇာမြောက်ပိုင်းသွားနေပြီလို့ကုလလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ်။ယူကရိန်းကချာနိုဗယ်နျူကလ িয়ার ဓာတ်ပေါင်းမှုအပျက်စီးအကျဉ်းချံတွေကိုကာကွယ်ဖို့အတွက်ဆောက်ထားတဲ့အဆောက်အဦခုံးကြီးရဲ့အပြင်ဘက်အကားဟာ drone နဲ့ပစ်ခတ်တာကိုခံရပြီးပျက်စီးသွားသလိုမီးတွေလည်းလောင်နေတယ်လို့ IAEA ရဲ့ပြည်ပဆိုင်ရာအမှုဝင်ဆိုင်အေဂျင်စီကတောက်ကြံနေမှာအတည်ပြုပါတယ်။1986ချာနိုဗယ်ဓာတ်ပေါင်းမှုအမတော်တဆဖြစ်မှုကတမိုင်းမှာအဆိုးဝါးဆုံးလို့သတ်မှတ်ထားတာပါ။ကီယက်မြောက်ဖက်မိုင်80ကျော်အကွာကဒီဓာတ်ပေါင်းမှုနေရာကိုရုရှားကတိုက်ခိုက်တယ်လို့ယူကရိန်းကပြောပေမဲ့ရုရှားအာဏာပိုင်တွေကတော့ငြင်းဆိုပါတယ်။ဒေတာပေါင်းပုံမှာတာဝန်ကျတဲ့ IAEA အဖွဲ့ကဒေတာစံတော်ချိန်မနဲ့2နာရီထိုးကန်နေမှာပောက်ကွဲဆန်ကျပြီးမီးလောင်တာနဲ့မီးခိုးလုံးတွေထွက်နေတာတွေ့ရတယ်လို့ပြောပါတယ်။ယူကရိန်းအာဏာပိုင်တွေကလည်းဒေတာပေါင်းပုံတွေကအနေကြီးတဲ့ဓာတ်ရုပစ္စည်းတွေရေဒီယိုတက်တီကြွဓာတ်တွေအပြင်ကိုထွက်မလာအောင်တိစောက်ထားတဲ့ NSA ဆက်ဦးကို drone ထိမှန်ကြောင်းအကြောင်းကြားခဲ့တယ်လို့အခင်းဖြစ်ပွားရာကိုမီးတပ်သမားတွေနဲ့ကားတွေမိနစ်ပိုင်းတွင်းမှာရောက်လာပြီးမီးနှိမ့်တက်ကြတယ်လို့ပြောပါတယ်။အထွေမိုင်းဖြစ်ရှိမှုရှိမရှိဆက်ဆစဲနေရပါ NSC ဆောက်ဦးအပြင်ဘက်နဲ့ဒီကဓာတ်လောင်ကြီးပြန့်နှံ့မှုအတွက်ပုံမှန်အနေထားရှိနေတယ်လို့ထ ထိခိုက်ဒဏ်ရာသူလည်းမရှိဘူးလို့ပြောပါတယ်
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုံးလင်းပေးနေပါတယ်။မနက်9နိုင်အထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တာကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းမြန်မာနယ်စပ်ကအွန်လိုင်းလိင်လယ်ခန်းတွေကိုခြေမုံဖို့အတွက်ကြားဖြန့်လုပ်ငန်းနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထူးဖွဲ့ကိုဖွဲ့စည်းပြီးနှိမ်နင်းလုပ်ငန်းတွေစတင်အကောင့်ထဲပေါ်နေပြီလို့ကရင်နယ်ခြမ်းဆောင်တပ်ဖွဲ့ BGF ဒီဇင်ဘာ14ရက်နေ့မှာပြောခဲ့ပြီးတဲ့နောက်မြောက်ရီကရွှေကုတ်ကုန်းမြို့မှာယာနဲ့ချီတဲ့နိုင်ငံခြားသားတွေကိုဖမ်းဆီးပါတယ်။ကြားဖြန့်လုပ်ငန်းတွေအခြေစိုက်တဲ့ရွှေကုတ်ကုန်းမြို့ရင်းက BGF တပ်ဖွဲ့တွေကလက်နက်တွေနဲ့ဝင်ရောက်လာပြီးဟိုတယ်တွေကက်ဆီနိုလောင်းကစားလုပ်တဲ့နေရာတွေစားတောက်ဆိုင်တွေငွေလဲစင်တာတွေကိုစစ်ဆေးခဲ့ပြီးတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံခြားသား900တဲ့မနေ့ကိုဖမ်းဆီးပါတယ်။အခုဖမ်းဆီးထားသူတွေကိုထိုင်းနိုင်ငံပဲပြန်လွှဲပြောင်းပေးမယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကတော့ကြားဖြန့်ကိစ္စနဲ့ဆက်ဆက်ပြီး BGF ခေါင်းဆောင်ဘိုးမူကြီးစောချစ်သူနဲ့ BGF ခေါင်းဆောင်နောက်နှစ်ဦးကိုဖမ်းဝရမ်းထုတ်ပေးဖို့ထိုင်းဆိုတာကိုတောင်းဆိုထားတာပါ။ပြီးခဲ့တဲ့ဇန်နဝါရီကတရုတ်ရုပ်ရှင်မင်းသားဝမ်ချင်းထိုင်းနိုင်ငံကိုလာရောက်လက်ပတ်ချင်းကြားဖြန့်ဂိုင်းတွေဖမ်းဆီးတဲ့ခံရတဲ့ဖြစ်ရမှာပအဝင်သူတွေလို့ယူဆတဲ့တရုတ်နိုင်ငံသား10ဦးကိုတရုတ်ကိုပြန်ပို့မယ်လို့လည်းထိုင်းဆိုရကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကျမ်းမာရေးစောင့်ရှောက်မှုကဏ္ဍဟာလူပုဂ္ဂိုလ်နဲ့အဆောက်အအုံအကြမ်းဖက်အတိုက်ခိုက်ခံမှုနဲ့တားနှောက်ရှက်ခံရမှု1984မှုဖြစ်ခဲ့တယ်လို့ကုလသမဂ္ဂလူသားစာနာမှုဆန်ရညှိနှိုင်းရေးUNOCHA ကသူတည်တနာအချက်လက်တွေကိုကိုကာပြီး February 14ရက်တောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ Switzerland ခြေစိုက် Insecurity Insight သူတည်တနာအဖွဲ့ရဲ့2024 December 22ရက်အထိမှတ်တမ်းတွေမှာကျန်းမာရေးဆိုင်ရာအဆောက်အအုံ348ခုပျက်စီးရသလိုဆေးပေကံဆေးရုံတွေကိုကျန်းမာရေးဆောင်ရှောက်မှုတွေမဟုတ်ပဲတခြားရည်ရွယ်ချက်နဲ့ဝင်ရောက်သုံးဆွဲမှုအနည်းဆုံး202ကြိမ်ဖြစ်ခဲ့တယ်လို့ဖော်ပြပါတယ်။ထားပြန်ကျမရဲ့ဝန်တန်း136ဦးတည်ဆုံးပြီး836ဦးအဖမ်းခံရပါတယ်2024 January ကစပြီးစစ်ကောင်စီစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်နယ်မြောက်ဦးစစ်တွေနဲ့တန်တွင်းခရိုင်တွေမှာကျမရဲ့ဆောင်15ခုပျက်စီးခဲ့ရပြီးမတ်လကစပြီးမန္တလေးတိုင်းဒေသကြီးပြည်ဦးလွင်ခရိုင်တွေကထိခိုက်မှုဖြစ်စဉ်တွေလည်းတိုးလာတယ်လို့ဖော်ပြပါတယ်ဒါအပြင်2023နောက်ပိုင်းမှာစကိုင်းတိုင်းဒေသကြီးတွေကတော်လိုင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားလက်နက်ကင်တိုက်ပွဲတွေအတွင်းပောက်ကွဲစီတဲ့လက်နက်တွေအသုံးပြုမှုပိုတိုးလာတယ်လို့လည်း UNOCHA ကနှစ်ပတ်တခါထုတ်ပြန်တဲ့မြန်မာနိုင်ငံအခြေအနေပြအစီရင်ခံစာမှာဖော်ပြထားပါတယ်ဖိလစ်ပိုင်နဲ့တရုတ်တို့ကြားတောင်ကျုပ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုအငြင်းပွားရင်တင်းမာမှုတိုးနေခြင်းပါပဲဖိလစ်ပိုင်ကဒီမိုကရေစီနိုင်ငံအများပြားနဲ့ကာဝေးဆိုင်ရာပူးပေါင်းမှုတွေပိုးပြီးခိုင်မာအောင်ကြိုးပမ်းနေတာဖြစ်ပါတယ်။ဖိလစ်ပိုင်အစိုးရကကနေဒါနဲ့နယူးဇီလန်တို့နဲ့ကာဝေးဆိုင်အဓိကစားချုပ်တွေချုပ်ဆိုဖို့ကြိုးစားနေတဲ့အပြင်ဖိလစ်ပိုင်ရဲ့အဓိကကာဝေးမိတ်ဖက်ဖြစ်တဲ့အမေရိကန်နဲ့ပူးတွဲစီးလေ့ကျင့်မှုတိုးချနိုင်မယ့်နည်းလမ်းတွေလည်းရှာနေတာပါ။ဒီလိုလှုပ်ဆောင်မှုကအများစုကိုတူပိုင်တယ်လို့ညင်ညာနေတဲ့အငင်းပွားနေတဲ့တရုတ်နဲ့တရုတ်ပင်လယ်ပြင်အတွင်းကသန္တာကြောက်တန်းတွေတဝက်တရုတ်ရန်လုံမှုတွေကိုတုံ့ပြန်မှုဖိလစ်ပိုင်စ조사မှုလို့တုံ့တက်ပါတယ်။စင်ကာပူနိုင်ငံတကာလေးလိုက်ရေးကျောင်းကရေချောင်းလုံချင်းဆိုင်ကျွမ်းကျင်သူကောလင်ခိုးကတော့ဖိလစ်ပိုင်ဟာဒီမိုကရေစီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုကွန်ရက်ကိုကျေပြန့်အောင်လုပ်နေတယ်လို့အမေရိကန်နဲ့အပြန်အလှန်ကာကွယ်ဆက်ချုပ်ချုပ်နိုင်မှု조사နေတယ်လို့ပြောပါတယ်။ဖိလစ်ပိုင်ကာကွယ်ဝန်ကြီးဂီဘတ်တိုထီအိုဒိုရိုဂျူနီယာကလည်းကနေဒါနဲ့နယူးဇီလန်တို့နဲ့ကာကွယ်ဆက်ချုပ်တွေချုပ်ဆောင်မှုဟာဒီမိုကရေစီလိုလားတဲ့နိုင်ငံတွေနဲ့မဟာမိတ်ဖြစ်ဖို့ကြိုးစားမှုတစ်စိတ်တစ်ပိုင်းလို့ပြောပါတယ
်ဒီဇင်ဘာလ15ရက်စနေမနေ့ကထိတ်တရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသားကတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးကတော့အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်နဲ့စပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုအရကအမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းနေထိုင်သူတွေအများအပြားကိုပြည်နှင်တံပေးပြီးတော့နေရက်ပြန်ပို့တာတွေအချိန်မြင့်လုပ်နေပါဗျ။ တချို့ကိုကျူဘားနိုင်ငံမှာရှိတဲ့ကွာဒါနာမိုပင်လယ်အော်ဒေသကိုပို့တာရှိတယ်လို့တချို့ကိုလည်းဒီတခြားနေရာတွေကိုပြင်းထန်တန်းပေးပြီးတော့ပြန်ပို့နေတာပါဒီအကြောင်းကိုတော့အလိမ်ဘာရိုသတင်းပေးပို့ထားတာကိုကိုညင်းညံ့ကပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူသမ္မတဖြစ်တဲ့ပထမဆုံးနေ့မှာပဲတရားမဝင်ရွှေပြောင်းအခြေချနေတာတွေကြောင့်နိုင်ငံတော်အရေးပေါ်အခြေအနေဖြစ်နေပြီလို့ကြေညာခဲ့ပါတယ်မဲဆွဲစည်းရုံးပွဲတွေမှာပေးထားတဲ့ဂရီတွေအတိုင်းတီအောင်လုပ်မယ်လို့ပြောထားပြီးတန်းနဲ့ချီတဲ့တရားမဝင်ရွှေပြောင်းအခြေချသူတွေကိုပြည်နေနံပေးပြန်ပို့မယ်လို့ပြောပါတယ်အမေရိကန်ရောက်ရွှေပြောင်းအခြေချသူတွေကိုပြည်နေနံပေးပြန်ပို့မယ်ဆိုရင်လည်းတရားဥပဒေအရစီရင်ရမယ်လို့လူဝင်မှုကြီးကြပ်ရေးရှေ့နေဟန်နာဖလမ်ကပြောပါတယ
် You are issued a charging document which begins a proceeding
ရှင့်ကိုတရားစွဲဆိုတဲ့စာရွက်ထုတ်ပေးခံရတဲ့အခါမှာရှင့်အနေနဲ့ခေါ်လုံခွင့်ရှောက်နိုင်တယ်လို့အမေရိကန်မှာနေထိုင်ဖို့အခွင့်အရေးကိုခုခံနိုင်ပါတယ်လူဝင်မှုကြီးကြပ်ရေးတက်တာခွင့်လျှောက်ထားတဲ့လုပ်ငန်းစဉ်အစုံမှာလူဝင်မှုကြီးကြပ်ရေးတရားရုံးမှာတက်ရမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးတရားသူကြီးနဲ့လည်းတွေ့ရမှာပါနောက်ဆုံးအဲ့ဒီလုပ်ငန်းစဉ်အစုံတရားမနိုင်ဘူးဆိုမှရှင်ကိုပြည်နှင်တဲ့အမိန့်ပေးရမှာပ
ါပြည်နှင်တဲ့ပေးပြန်ပို့တဲ့ကိစ္စဟာချက်ချင်းဖြစ်နိုင်တယ်လို့အချိန်ကြာကြီးကြာနေတာမျိုးလည်းဖြစ်နိုင်တယ်လို့ဖလမ်ကပြောပါတယ
် It's possible that somebody is
တို့အမှုကိုလရွေနှစ်တွေအချိန်အကြာကြီးတရားရင်ဆိုင်ပြီးမှပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ်နောက်ဖြစ်နိုင်တာအမေရိကန်ကိုဝင်တဲ့အချိန်နိုင်ပိုင်းရက်ပိုင်းအတွင်းမှာပြန်ပို့ခံရတာလည်းဖြစ်နိုင်တယ်လို့နေပေါင်းများစွာနေခဲ့ပြီးမှထရမ့်ရဲ့နောက်ဆုံးမူဝါဒအရဖမ်းဆီးခံရပြီးတော့နိုင်ပိုင်းရက်ပိုင်းအတွင်းပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ
်ဇန်နဝါရီလ21ရက်နေ့ကတည်းကဆိုရင်ဖက်ဒရယ်တာဝန်ရှိသူတွေကလူပေါင်း 8,200 ကျော်ကိုဖမ်းဆီးနိုင်ခဲ့ပြီးတခြားဥပဒေထိန်းသိမ်းရေးအေဂျင်စီတွေကိုအကူအညီတွေတောင်းခံထားပါတယ်ဇာရွက်စာတမ်းမရှိတဲ့ရွှေပြောင်းအခြေချသူတွေကိုတရားရုံးမတက်ပဲလူဝင်မှုကြီးကြပ်ရေးအရာရှိကပဲပြည်နေတံပေးပြန်ပို့နိုင်တဲ့အမြန်နီးလန်းကိုအစိုးရကတိုးချဲ့သုံးစွဲလာနေတာပါ Trump ခန့်အပ်ထားတဲ့နယ်စပ်လုံခြုံရေးအကြီးအကဲ Tom Pullman က
We got to more
ကျွန်တော်တို့ဒီထက်ပိုလွတ်ရမှာပါဒါကိုလည်းကြည့်နေပါတယ်ပိုလွတ်နိုင်ဖို့ပိုပြီးတော့ထိရောက်တဲ့နီးလန်းတွေဖန်တီးရှာဖွေနေရတယ
်တချို့စာရွက်စာတမ်းမရှိတဲ့ရွှေပြောင်းအခြေချသူတွေကို American Sea အခြေစိုက်စခန်းရှိတဲ့ကွမ်တနမိုဘေးအချင်းထောင်မှာထိမ့်သိမ်းထားပါတယ
်။ Other place we have
ရွှေပြောင်းတွေ3000လောက်ထားတဲ့နေရာတစ်ခုဖန်တီးထားပါတယ်။အစိုးရကအစိုးဆုံးတွေကို Gate Mall ကိုပို့မယ်ဆိုပြီးတော့သမ္မတ Trump ကကတိပြုထားတာပါ
။ဒါပေမဲ့လည်းဒါတွေကိုတရားဥပဒေအရစိန်ခေါ်မှုတွေကတော့စနေပါပြီ။ New Mexico က Federal တရားသူကြီးတဦးက Venezuela ရွှေပြောင်းခြေချသူ3ဦးကိုကွမ်တနမိုကိုပို့တာကိုတားမြစ်လိုက်ပါတယ်။မိသားစုတွေရှေ့နေတွေနဲ့တွေးခွင့်မပေးဘဲဂွမ်တနမိုဘေးအချင်းစခန်းမှာချုပ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတွေကထရမ့်အစိုးရကိုတရားစွဲထားပါတယ
် This is the first time
ဒါအမေရိကန်သမိုင်းမှာအစိုးရကအမေရိကန်မျိုးပေါ်လူတွေကိုဖမ်းဆီးထိန်းသိမ်းပြီးတော့ဂွမ်တနမိုကိုပို့ဆောင်တာပထမဆုံးပါပဲ
အကြမ်းဖက်ရာဇဝတ်သားတွေအပါအဝင်ဂွမ်တနမိုဘေးအချင်းစခန်းမှာချုပ်ထားတဲ့သူတွေဟာနောက်ဆုံးပြည်နှင်တန်ချမှတ်ခံထားသူတွေဖြစ်တယ်လို့အမိမြေလုံခြုံရေးတာဝန်ရှိသူတဦးက VOA ကိုပြောပါရယ်တရားဥပဒေအရစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လည်းအမေရိကန် Trump အစိုးရကတော့ပြည်နှင်တန်ပေးပြန်ပို့တာတွေကိုဆက်လက်လှုံ့ဆော်နေပါရယ်ခင်ဗျာ
ကိုညဉ့်ညံ့တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့ဒီမြန်မာစစ်ကောင်းဆောင်နဲ့ထိတ်တန့်စစ်တဲ့အရာရှိတွေကိုအာဂျင်တီးနားနိုင်ငံကဖမ်းရထုတ်လိုက်တာနဲ့ပတ်သက်လို့တင်ပြပေးပါမယ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းနဲ့စစ်တပ်အရာရှိ20ကျော်ကိုအာဂျင်တီးနားတရားရုံးကနိုင်ငံတကာဖမ်းဝရန့်ထုတ်ခဲ့တဲ့အကြောင်းရင်းထဲမှာ2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့ကျူးလွန်မှုတပ်သေးအထောက်အထားတွေအခိုင်အမာရှိနေတာကြောင့်ဖြစ်တယ်လို့အာဂျင်တီးနားလူခွင့်ရေးရှင်တွေကဗီဒီယိုကိုပြောပါရယ်မြန်မာစစ်ကောင်းဆောင်တွေကိုအထူးကပြစ်မှတ်ထားဖမ်းဝရန့်ထုတ်ခဲ့တဲ့အာဂျင်တီးနားတရားရုံးအမိန့်နဲ့ပတ်သက်လို့ရိုဂျာကျိုးဆောင်ရှင်တွေလည်းဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့ Thomas Ohe Kitana ကိုမဲအင်ဂျင်နိုင်ကဇွန်ကနေဆက်သွယ်မေးမြန်းချပါရယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်ခဲ့တဲ့အမှုဆွဲချက်တင်ခံထားတဲ့အာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုအဓိကထားဖမ်းဝရန့်ထုတ်လိုက်ကြောင်းကြာတာပတိနေ့ကထုတ်ပြန်တဲ့အာဂျင်တီးနားတရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါရယ်။ဒါ့အပြင်အခြားစစ်ဘက်တာဝန်ရှိသူအယောက်20ကျော်အပါအဝင်2018ခုနှစ်ကသမရအဖြစ်တာဝန်ယူခဲ့တဲ့ဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့ပါဝင်ကြောင်းရေးသားထားပါတယ်။အခုလိုအရသာခေါင်းဆောင်တွေကိုဖမ်းရမ်းထုတ်တဲ့စီးရင်မှာအာဂျင်တီးနားတရားရုံးကထည့်သွင်းထားတာနဲ့ပတ်သက်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အာဂျင်တီးနားလူအခွင့်ရေးရှိနေ Thomas Quintana က VOA ကိုအခုလိုရှင်းပြပါဗျာ
In our view the file contains a lot of evidence pointing to the military. Okay?
ရွာတွေကိုမိရှို့ရဲသားတွေကိုတပ်ဖြတ်မှုနဲ့ပတ်သက်လို့အသက်ရှင်ကြံရည်သူတွေရဲ့ထွက်ဆိုချက်တွေအရာရောတခြားစုံစမ်းစစ်ဆေးချက်တွေအရာစစ်တပ်ကပါဝင်ပတ်သက်နေတဲ့အထောက်အထားတွေအများကြီးရှိနေပါတယ်။ဒါပေမဲ့ရပ်ဖက်ခေါင်းဆောင်တွေပါပါသလားဆိုတဲ့မေးခွန်းဆိုရင်တော့စစ်တပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့အဖြေလိုမျိုးပြက်ပြက်သားသားပြောလို့မရပါဘူး။2018ခုနှစ်တုန်းကလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တဲ့ဆိုတဲ့အချိန်မှာရပ်သားစုကကာလဖြစ်နေတော့အာဂျင်တီးနားတရားသူကြီးအမျိုးသမီးဦးဆောင်တဲ့အဖွဲ့ကနေမြန်မာရပ်ဖက်ခေါင်းဆောင်တွေမှာတာဝန်ရှိမှရှိစစ်ဆေးဖို့အချိန်တန်ပြီဖြစ်တဲ့အတွက်ဖောင်ရန်ဆင်းမှာတခါတည်းထည့်သွင်းမှုအမိတ်ပေးခဲ့တာဖြစ်ပါတယ
်။အခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖန်ရန်ထုတ်တာဟာအဓိကတိုးတက်မှုတစ်ခုဖြစ်ပေမဲ့အခြားအရက်သားခေါင်းဆောင်တွေပါဝင်နေတဲ့အတွက်အခြေအတင်မေးခွန်းထုတ်စရာရှိနေတာပါ။ဒါနဲ့ပတ်သက်လို့2019ခုနှစ်ကအာဂျင်တီးနားနိုင်ငံဘွေနိုဆိုင်းရက်စ်တရားရုံးမှာအမှုကိုဥတိုက်လျှောက်ထားခဲ့တဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ရဲ့တောက်ကြနေကထုတ်ပြန်ချက်မှာတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲချက်မှာဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ပါဝင်တပ်သက်နေရဆိုတဲ့တပ်သေးအထောက်ထားအခိုင်အလုံမရှိတဲ့အတွက်ဖမ်းရမ်းထုတ်မဲ့စည်းရုံးမှာထည့်သွင်းခြင်းမပြုဘဲ2023ခုနှစ်ဒီဇင်ဘာလမှာတရားရုံးကိုလျှောက်ထားခဲ့ပေမဲ့အာဂျင်တီးနားအစိုးရရှေ့နေတွေဘက်ကလက်မခံပဲ2024ခုနှစ်ဇွန်လကတရားရုံးကိုတင်သွင်းတဲ့သူတို့လျှောက်ထားချက်မှာထည့်သွင်းဖော်ပြခဲ့တယ်လို့ဆိုပါတယ်အာဂျင်တီးနားတရားရုံးရဲ့ဖန်ရန်ကိုဘလို့အကောင့်ထဲပေါ်မှာလဲလို့မစ္စတာကင်တာနာကိုမေးကြည့်ရမှာ
the first step will be for the Argentinian court to send a communication
ပထမဆုံးအာဂျင်တီးနားတရားရုံးကနေ Interpol နိုင်ငံတကာရဲတပ်ဖွဲ့ကိုသူတို့ထုတ်ပြန်တဲ့ဖန်ရန်ပို့ပေးရမှာဖြစ်ပါတယ်အဲ့နောက်နိုင်ငံတကာမှာဒီဖန်ရန်နဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးဖို့ Interpol အဖွဲ့ကလိုအပ်မှာဖြစ်ပါတယ်ဒါပေမဲ့လည်းနိုင်ငံအသီးသီးကရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တဲ့အတွက်ရှုပ်ထွေးတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။အထူးသဖြင့်စစ်တပ်အုပ်ချုပ်မှုကိုတွန်းလှန်နေတဲ့မြန်မာနိုင်ငံမှာဘလို့ဖြစ်လာမလဲဆိုတာကိုကျွန်တော်တို့အဖြေမရသေးပါဘူး။နိုင်ငံတကာအနေနဲ့ဘလို့ပူးပေါင်းဆောင်ရွက်မလဲတုံ့ပြန်ကြမလဲဆိုတာကတော့အဓိကကိစ္စဖြစ်နေပါတယ်။ဥရောပသမဂ္ဂ American Britain နဲ့ ASEAN တို့လိုမိတ်ဖက်အဖွဲ့အစည်းနိုင်ငံတွေစီကပံ့ပိုးကူညီမှုတွေရဖို့အာဂျင်တီးနားအနေနဲ့ချင်းကပ်ဆောင်ရွက်ဖို့ရှိပါတယ်
။မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကလည်းအာဂျင်တီးနားတရားရုံးရဲ့ဖန်ရန်ထုတ်ဖို့ဆုံးဖြတ်ချက်ဟာရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးနိုင်ငံတကာကြိုးပမ်းချက်တွေမှာအလွန်အရေးပါတယ်လို့ပြောကြားခဲ့ပါတယ်။တရားဥပဒေအထက်မှာဘယ်သူမှမရှိဘူးဆိုတာကိုစစ်ကောင်ဆောင်တွေကလက်တွေပြသလိုက်တာဖြစ်တယ်လို့လည်းသူကဆိုပါတယ်။အာဂျင်တီးနားတရားရုံးရဲ့ဖန်ရမ်းထုတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်တုံ့ပြန်တာမျိုးမရှိသေးပေမဲ့ VOA ရဲ့စုံစမ်းမေးမြန်းမှုကိုတုံ့ပြန်ထားတဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဖြေကြားချက်မှာတော့အာဂျင်တီးနားတရားရုံးရဲ့ဆုံးဖြတ်ချက်ကိုပယ်ချခဲ့ပြီးအာဂျင်တီးနားရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်လို့ဥပဒေနဲ့ညီမညီမေးခွန်းထုတ်သွားပါတယ်ရှင
်မြန်မာစစ်ကောင်ဆောင်နဲ့ထိတ်တဲအရာရှိတွေကိုအာဂျင်တီးနားနိုင်ငံကဖန်ရမ်းထုတ်လိုက်တာနဲ့ပတ်သက်လို့မဲ့ရင်ချင်းတိုင်းဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများတုံ့တက်ရေးသားနေကြသလဲဆိုတာကိုကြည့်အောင်ပါ။ဦးကျော်စံပါကမူရင်းအသုံးနှုံးနဲ့မူရင်းအာဘော်အတိုင်းထုတ်လုပ်တင်ပြပေးထားပါရရှင်
။သူတို့ကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့
ကြက်ဖြတ်နှိမ့်နေရတဲ့အတွက်အဓိကအရေးကြီးတာဘာလဲ။ဘာရက်ခတ်တက်တော်ရဲ့ဒေဝင်းအစိုးရဖြစ်မြောက်ရေးအထုပ်မအီးဆောင်ရွက်ရမှာအာဆီယံအစွမ်းထက်စီဖို့အင်ဒိုနီးရှားတာဝန်စားရည်ပဲဖြစ်ပါတယ်။အဲ့ဒါမှာပထမဦးကပြောပြလိုတာကတော့ Myanmar STEM Centers require global response မြန်မာကျားဖြန့်လုပ်ငန်းကဘာတဝန်းတုံ့ပြန်မှုလိုအပ်စရာခေါင်းစဉ်နဲ့ The Washington Post သတင်းစာရဲ့ editor အဖွဲ့ဖြစ်ပါတယ်။ပြည်နိုင်ငံသားရုပ်ရှင်သရုပ်ဆောင်ဝင်ဂျင်းကိုကျားဖြန့်ဂိုင်းလက်ထက်ကထိုင်းရဲ့တပ်ဖွဲ့ကတင်ခဲ့ရတဲ့သတင်းတွေလူမှုကွန်ရက်မှာပြန့်နှံ့သွားပြီးတဲ့နောက်ထိုင်းအစိုးရအပေါ်တရုတ်ကချက်ချင်းပဲဖိအားပေးလာတဲ့ကြက်ဖြန့်ဂိုင်းတွေရဲ့တားကောင်တွေဟာတရုတ်ပြည်ကနေအမေရိကန်ပြည်ထောင်စုအထိတိုးပွားပြန့်နှံ့လာနေပေမဲ့ဒါကိုရပ်တန့်စေဖို့ပူပေါင်းအထောက်အမှုတစုံတရာမရှိသေးတဲ့လောက်ပဲလို့ဆိုပါတယ်။2023အတွင်းအမေရိကန်လူဦးရေ၄ဘုံတစ်ဘုံနီးပါးဟာကြက်ဖြန့်လုပ်ငန်းရဲ့လှည့်ပြားမှုကိုခံခဲ့ရပြီးစုစုပေါင်းဒေါ်လာဘီလီယံ160နီးပါးဆုံးရှုံးခဲ့ရတယ်လို့သက်ဆိုင်ရာဌာနတွေပြောကြောင်းကိုကဖော်ပြပါရယ်ဒီကိစ္စအများစုကိုသတင်းတွေမှာဖော်ပြခဲ့ရလဲမရှိပါဘူးတဲ့ FBI နဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကဆိုရင်ဒီ cyber scam လို့ခေါ်တဲ့ Japan လိမ်လည်မှုကိုအမျိုးသား ANDA တရက်ဖြစ်သတ်မှတ်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်အစိုးရအနေနဲ့ဒီကိစ္စကိုတုံ့ပြန်တင်နေဖို့ပူပေါင်းဆောင်ရွက်မှုတစုံတရာမရှိသေးဘူး။ဒီလိုလုပ်ဖို့အတွက်ရန်ပုံငွေနဲ့လူရင်းအားမရှိဘူးလို့သက်ဆိုင်ရာဌာနတချို့ကပြောကြောက်ဖော်ပြပါတယ်။ဒီကိစ္စမှာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ချင်းကန့်နိုင်မယ်ဆိုရင်ပုံမှန်ထရောက်မှာဖြစ်တယ်အမေရိကန်နဲ့တရုတ်တို့ဟာအဓိကစားကောင်တွေဖြစ်နေရလေတော့နိုင်ငံအစိုးရတို့အနေနဲ့ဒီကိန်းတွေကိုတိုက်ဖြတ်ဖို့ပူးပေါင်းဆောင်ရွက်စဉ်တယ်ဆိုင်ဘာကြမ်းဖြန့်လုပ်ငန်းတွေကြီးထွားလာတာဟာတသိတပိုင်းကြားစုနိုင်ငံဖြစ်နေပြီးဖြစ်တဲ့မြန်မာနိုင်ငံဆက်လက်ပြိုကွဲသွားစေနိုင်တယ်ဟုတ်ကဲ့ဒီနေ့ကြွေးကောက်တင်မြောက်ထားတဲ့အစိုးရကိုဖြုတ်ချအာဏာသိမ်းခဲ့တဲ့2021 February ကစလို့ပြည်တွင်းစစ်ဖြစ်လာတာစစ်ကောင်စီဟာအခုခါမှနေမြေအများအပြားကိုမထိန်းချုပ်နိုင်တော့ဘူးတရုတ်ထိုင်းလာအိုနေဆက်တခြားလူမျိုးစုစပုံတက်တွေကထိန်းချုပ်ထားပြီးရဇော့ခိုင်းနေကြီးထွားလာနေတယ်လို့လဲဆောင်းပါရှင်ကဆိုပါတယ်။ဒီအတွက်အထူးလိုအပ်နေတဲ့ကမ္ဘာတစ်လျှောက်ဆိုင်ဘာစကန်ကြပ်ဖြန့်ရဇော့လုပ်ငန်းကိုထိန်းချုပ်ဖို့အတွက်ဆိုရင်မြန်မာနိုင်ငံဒီပခဖြစ်ရှင်ကစတင်ရလိမ့်မယ်လို့ Washington Post သတင်းစာအဒီတာအဝါကရေးသားထားတာဖြစ်ပါတယ်ခင်ဗျာ။ American Army Battles for Legitimacy အရခတ်တော်တေဝင်းအစီမက်ပြုခံရရေးအထုံးမှုဆွဲခေါင်းစဉ်နဲ့ East Asia Forum ရဲ့ဆောင်မဖြစ်ပါတယ်။ဤသာသူကထက်လှိုင်ဝင်ဖြစ်ပါတယ်။နောက်ပိုင်းတိုင်းစစ်ထနာကျုပ်ဘာဝင်ရခိုင်ပြည်နယ်မြို့အများအပြားကိုစိမ့်ပိုက်ထားတဲ့အရခတ်တော်ကဒီပြည်နယ်လုံးကိုစစ်ကောင်စီကင်းမဲ့တဲ့နယ်မြေအဖြစ်ပြောင်းလဲဖို့2024 October မှာကြေညာခဲ့ပါတယ်။ပြည်တွင်းအခြေခံအဆောက်အုံတွေထူထောင်အခွန်ကောက်ကာကွယ်ဆေးထိုးတရားစီရင်ရေးလုပ်ငန်းဆောင်ရွက်စတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုတာဝန်ယူပြီးအုပ်ချုပ်ရေးအတွက်ကြိုးပမ်းနေပါတယ်။ဒါပေမဲ့ International Legitimacy Crisis တို့သူကခေါ်ထားတဲ့နိုင်ငံတကာရဲ့တည်ဝင်လက်ခံရေးအကြံတဲနဲ့ကြုံတွေ့နေရပါတယ်တဲ့။သူခေါ် Rubber Group သဘုံအဖွဲ့အစည်းတစ်ခုဖြစ်နေတာကပြည်ပနိုင်ငံတွေနဲ့ဒန်လူဆက်ဆံရေးအထောက်အပံ့မှာအခက်အခဲရှိနေတယ်။ဘင်္ဂလားဒေ့ရှ်ဟာအစိုးရက EU နဲ့ဆက်ဆံဖို့တင်ညွှတ်ခဲ့ပေမဲ့ပြည်ထရေးအကြံပေးကသူတို့နိုင်ငံအကျိုးစီးပွားကိုကာကွယ်ဖို့အတွက်ဆိုရင်အေအေနဲ့ရောစစ်ကောင်စီနဲ့ပါဆက်ဆံရေးထားရှိဖို့လိုအပ်မယ်လို့ဆိုထားတယ်။ဘင်္ဂလားဒေ့ရှ်နေဇတ်ချောင်းလုံးကိုအေအေကစိမ့်ပိုက်လိုက်တော့ဒီအေအေအရခတ်တက်တော်နဲ့ unofficial တရားမဝင်ဆက်ဆံမှုချက်ချင်းလှုပ်လာရတယ်။ဒါပေမဲ့အေအေကိုရခိုင်ပြည်ရဲ့တည်ဝင်အစိုးရအဖြစ်အသိမှတ်ပြုနိုင်ဖို့အဝေးကြီးလိုသေးတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ရခိုင်နဲ့ဘင်္ဂလားဒေ့ရှ်အကြံကုံသွဲမှုကလည်းရဆိုင်သွားခဲ့ပြီးမောင်တော်ကထွက်လာတဲ့ကုမ္ပဏီမတင်ဖို့တစဉ်2024 December 3ရက်နေ့မှာဘင်္ဂလားဒေ့ရှ်ကိုရောက်ရှိခဲ့တာအဲ့ဒါနောက်ဆုံးပဲအေအရာရှိလက်မှတ်ရေးထိုးထားတဲ့အခွန်ဖြတ်ပိုင်းပါတဲ့ဆိုင်းဤတွေတင်လာတဲ့တင်ဖို့တစဉ်ကိုဘင်္ဂလားဒေ့ရှ်ကဖန်ဆီးလိုက်တယ်လို့လည်းဖော်ပြပါရယ်အရခတ်တက်တော်အနေနဲ့အသိမှတ်ပြုမှုခံရဖို့မျှော်လင့်ချက်တချို့တော့ရှိတယ်အဲ့ဒါကတော့အိန္ဒိယဟာသူရဲ့ Golden Besson စီမံကိန်းအတွက်အေအေနဲ့ဆက်သွယ်ဆောင်ရွက်ဖို့အချိန်နဲ့သိပ်မဝေးတော့ဘူးအချိန်ပိုင်းပဲလိုတော့တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ကအေအေနဲ့ဆက်ဆံရေးထူထောင်မဲ့မထူထောင်ဘူးဆိုတာဟာရိုဟင်ညာဒုက္ခသည်တွေကိုအေအေရဲ့လက်ခံလူစိတ်ပေါ်အဓိကမူတည်နေတယ်လို့လည်းဆောင်းပါးရှင်ကရေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြံပေးကဆိုရင်ဒေသတွင်းညီညာရေးနဲ့တည်ငြိမ်ရေးဟာရိုဟင်ညာပြဿနာမဖြစ်ရှင်းမဲ့မဖြစ်နိုင်ဘူး။သူတို့ကိုမြန်မာနိုင်ငံစီလုံခြုံစိတ်ချစွာပြန်ပို့နိုင်ဖို့လိုအပ်တယ်လို့ပြောကြောင်းကိုကဖော်ပြပါရယ်။ဘင်္ဂလားဒေ့ရှ်ဟာရိုဟင်ဂျာဒုက္ခသည်တွေကိုလည်းဆက်ပြီးလက်မခံတော့ပါဘူး။ဆိုတော့အေးဒါရခိုင်ပြည်နယ်တစ်ခုလုံးကိုတကယ်သိမ့်ပိုက်ပြီးရင်ဒုက္ခသည်တွေပြန်လည်လက်ခံရေးဟာဒီအရခတ်တတော်ပေါ်တောင်းဝန်ကြလာလိမ့်မယ်။ဒီပြဿနာသူတို့ရဲ့ကင်တွယ်မှုကသူတို့ရဲ့နိုင်ငံတကာပုံရိပ်ပေါ်ရိုက်ခတ်လိမ့်မယ်ဖြစ်တဲ့အခုလောလောဆယ်မှာတော့အာဆာလူသူခေါ်မွတ်စလင်အက်စထရီမစ်မွတ်စလင်အစွန်းရောက်တွေကစစ်ကောင်စီနဲ့ပူးပေါင်းပြီးအကြမ်းဖက်နေတဲ့အတွက်အရခတ်တက်တော်ဟာရိုဟင်ဂျာတွေအပေါ် prejudice မလိုမှုထားမှုရှိနေပါတဲ့ဆောင်းပါးရှင်ကရေးပါတယ်အေးကဖမ်းမိတဲ့စစ်ကောင်စီဘက်တော်သားရိုဟင်ဂျာနှစ်ယောက်ကိုပြည်ဆက်ကွန်မြတ်တာဖော်ပြပြီး ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးစီစုံစမ်းစစ်ဆေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောကြားနေကြတယ်။အရခတ်တတော်ကဒီဖြစ်ရပ်ကိုဝန်ခံပြီးဒီလိုအမှုမျိုးတွေကိုသူတို့အနေနဲ့စုံစမ်းစစ်ဆေးတဲ့ရန်ရာရှိတယ်ဆိုတာကိုလက်မခံကြဘူး။ဒါကနမူနာတစ်ခုသာဖြစ်ပါတယ်တဲ့ ီရိုဟင်ဂျာပြည်နာပြည်ခိုင်ပြည်နယ်ရဲ့စာနာမှုဒုက္ခအခြေအနေဟာလည်းပဲလွန်စွာဆူရနေပြီဖြစ်တယ်ဆိုတော့အရခတ်တတော်ဟာခိုင်ဒီသားတစ်ခုလုံးကိုထိန်းချုပ်ပြီးအပြည့်စည်ပုံတွေကပြန်လည်ထူထောင်ရလိမ့်မှာဖြစ်တယ်တည်ဝင်အစိုးရဖြစ်မြောက်ရေးအတွက်လုဆရာတွေကလည်းပဲများစွာရှိနေသေးတယ်လို့ East Asia Forum မှာရေးသားထားတာဖြစ်ပါခင်ဗျာ Time to end ASEAN's accommodative approach in Myanmar ASEAN နဲ့မြန်မာအရေးကိုအထိုက်အလျောက်ကြီးချဉ်းကပ်မှုအဆုံးသတ်မဲ့အချိန်ဆိုရဲကောင်းစဉ်နဲ့ The Jakarta Post မှာတယုန်ဝီဟန်ငင်းချွန်ရေးသားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်အနာသိမ့်ပြီးလင်းနေကြဖိနှိပ်ချုပ်ချယ်မှုအကြမ်းဖက်မှုဒီညီမှုတွေအကြနစ်မွန်နေတဲ့မြန်မာနိုင်ငံမှာစေအချိုရေးဆက်တန်းတူလိုက်တာစီဘိုဂျုတ်တွေအနေနဲ့အနာဆွန်ဖို့ဒီမိုကရေစီပြန်လဲပုံဖော်ဖို့ရွေးချက်မရှိဘူးဆိုတာကိုပြသလိုက်တာပဲဖြစ်တယ်ရွေးကောက်ပွဲဆိုတာလဲဒီမိုကရေစီကိုဥတီတဲ့ခြေလှမ်းမဟုတ်ဘူးသူတို့တည်ဝင်ဖြစ်ဖို့နန္ဒဘုံဆိုကျူပန်းနေရတာဖြစ်တယ်လို့ဆောင်းမရှိနာဆိုပါတယ်အရေးပြည်လဲဖို့အဓိကတာဝန်ရှိတဲ့အာဆီယံအနေနဲ့သူရဲ့မူငါချက်ကိုစစ်ကောင်စီကဂရုမစိုက်တော့ဒီလူတွေရဲ့ဒုက္ခသဲဆူးရှည်ရုံဆက်ဆက်ပဲဖြစ်ခဲ့ရဲဆိုပြီးစာနာမှုအပါဝင်ပြည်သူတို့ကြုံတွေ့နေရတဲ့ပြဿနာပေါင်းများစွာကိုဖော်ပြထားပါတယ်မာနညာမှာတရားဥပဒေကင်းမဲ့မှုကနိုင်ငံရေးအခြေအနေကိုသာမကနေဆက်ကိုဖျက်ကျော်ပြီးအွန်လိုင်းလိမ်လည်မှုလုပ်ငန်းတွေကြီးထွားလာစေတယ်အညီမနေစားဟာဒီလုပ်ငန်းတွေရဲ့ကမ္ဘာလုံးဆိုင်ရာဗဟုအထက်အချာဖြစ်နေတဲ့လူပေါင်း3သိန်းကျော်ကိုပိတ်ဆောင်ပြီးဒေါ်လာဘီလီယံပေါင်းများစွာကိုဥပဒေနဲ့ဆန့်ကျင်ပြီးရယူနေတဲ့စစ်ကောင်စီတိုင်းရင်းသားလက်နက်ကိုင်တွေနဲ့ရဲစုကိုင်တွေအားလုံးဒီထက်ကအများဆုံးတွေရရှိနေကြတာဖြစ်တယ်လို့လည်းဆောင်းမရှင်ကဆိုပါတယ်အာဆီယံဥက္ကဋ္ဌမလေးရှားနိုင်ငံကအထူးသံခန့်ပြီးမြန်မာနိုင်ငံကိုသွားစစ်ကောင်စီနဲ့ဆွေးနွေးသည့်တိုင်အောင်ကြည့်ရတော့ PR ဇက်တိုက်မပေးနိုင်ရင်တော့တန်ကင်းတမန်ကင်းလူရုပ်လုစင်ရတာဖြစ်ပါလိမ့်မယ်ဒါပေမဲ့ရွေးကောက်ပွဲတဲ့ညီငယ်ရည်သာအဓိကဦးစားပေးဖြစ်တဲ့ဆိုတာကိုတော့ဒီအထူးသံကပြက်ပြက်သားသားပြောလိမ့်မယ်လို့လဲဆမရှင်ကတော့မျှော်လင့်နေပါတဲ့အင်ဒိုနီးရှားနိုင်ငံဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့စဉ်တုန်းကစစ်ကောင်စီတခုတည်းမဟုတ်ဘဲပဲပေါင်းစုံနဲ့ထိတွေ့ဆွေးနွေးဖို့အဓိကထားပြီးဖွဲ့စည်းပေါင်း100ကျော်နဲ့တိတ်တဆိတ်ထိတွေ့ဆက်ဆံခဲ့တယ်ဥက္ကဋ္ဌဟောင်းလက်ရှိဥက္ကဋ္ဌနဲ့လမ်းမဲ့ဥက္ကဋ္ဌတွေပါဝင်တဲ့ Trader သုံးဝင်ဆိုင်အဖွဲ့ဖွဲ့စည်းရေးကိုစတင်လုပ်ဆောင်ခဲ့တယ်။အခုအင်ဒိုနီးရှားသမ္မတပရာဘူဆူဘီအန်တူအနေနဲ့ Trader တစ်ဆင့်တည်ရောက်တဲ့ Diplomacy ကိုချမှတ်လုပ်ဆောင်ဖို့အင်မတန်အရေးကြီးတဲ့အခွင့်အလမ်းရှိနေတယ်။ ASEAN ရဲ့တန်တမာရေးအထောက်အမှုတွေပေါ့မြန်မာစစ်ကောင်စီမလင့်တပတ်လုပ်နေတာတွေကိုပြက်ပြက်သားသားကင်တွယ်ရမယ်။အပြုသဘောဆက်ဆံရေးဆိုရဲထောင်ချောက်မှမမိစေသင့်ဘူး။သမ္မတပရာဘူဟာအာဆီယံရဲ့မပြတ်သားတဲ့ဒီပလိုမစီလမ်းစဉ်ကိုဆက်ပြီးလိုက်ပါနေမယ်ဆိုရင်တော့အာဆီယံကြဆုံးစေတဲ့အထက်မှာပြန်ရပါပေါင်းဖက်တရခံဖြစ်သွားလိမ့်မယ်မြန်မာပြည်သူရဲ့ခံစားနေရတဲ့ဒုက္ခတနေ့ပြီးတနေ့ပုံမှုဆွေးရလာနေတဲ့ဒီအချိန်လေးပြောင်းလဲစေဖို့အဓိကလှုပ်ဆောင်ရမှာဖြစ်တယ်လို့ဆမရှင်ကရေးသားညွှန်းထုတ်ထားပါရခင်ဗျာ
good word ကတော့လောက်ပဲဖြစ်ပါရခင်ဗျာဒါတွေဟာနိုင်ငံတကာမီဒီယာတွေထဲမှာနိုင်ငံတကာသုံးသပ်သူတွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့အမြင်အပေါ်ကိုဝေဖန်ရေးသားထားတာဖြစ်ပါရခင်ဗျာနောက်တစ်ပတ်မှာဘယ်လိုများရေးသားလာရအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါဆိုရဲအားလုံးကိုကျေးဇူးတင်ပါတယ
်ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သုံးသက်ရေးသားချက်တွေကိုဦးကျော်ဆံမကမူရင်းအသုံးလုံးနဲ့မူရင်းအပေါ်မပြတ်ထုတ်လို့တင်ပြပေးခဲ့တာပါရှင်အခုလို့ VOA ကထုတ်လင်းတဲ့သတင်းနဲ့သတင်းဆောင်ပါရီအပတ်စဉ်စီစဉ်တွေကို VOA website နဲ့ Facebook နဲ့ YouTube စာမျက်နှာတို့မှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ဖေဖော်ဝါရီလ15ရက်စနေမနက်ခင်းအစီအစဉ်လေးကိုတိုက်ရိုက်ထုတ်လည်ပေးနေပါရရှင
် View American အတန်းရဲ့ရုပ်တံနဲ့ Radio ထုတ်လည်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လည်တင်ဆက်ပေးနေပါရယ် Radio အစီအစဉ်တွေမှာဆိုရင်မနက်6:00ကနေ9:00ထိထုတ်လည်တဲ့ View American ခင်း Radio အစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်လိုင်းတူမီတာ25 kHz 11865ไลโดมิเตอร์32 kHz 6753ยาเนี่ยไลโดมิเตอร์40 kHz 0533ยาတို့ကနေပြီးတော့ဖမ်းယူနှาศက်နိုင်ပါတယ် VOE ညာချမ်းရေဒီယိုစီစဉ်ကိုည9:00ကနေ10:00အထိไลโดมิเตอร์19 kHz 15653ยาไลโดมิเตอร์25 kHz 11803ยาไลโดมิเตอร์30 kHz 9963ยาတို့အပြင်ပထမပိုင်း나이ဝတ်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးไลလက်မီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းတားဆင်ကြည့်ရှုနိုင်ပါတယ် မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာမနက်ခင်းပါရှင်။2025ခုနှစ်ဖေဖော်ဝါရီလ15ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။သူရဆုံရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါရစေ။အမေရိကန်သမ္မတကတော်မလန်နီယာထရမ့်ဟာတခြားသမ္မတကတော်တွေလိုလူလူရှိလှုပ်ရှားမှုတွေမှာထင်းထင်းပေါ်ပေါ်သိပ်ပြီးတော့တွေ့ရလိမ့်မရှိပဲကိုယ်ပိုင်ဘဝကိုပို့ပြီးထိမ့်သိမ့်နေထိုင်သူအဖြစ်နဲ့ယူဆခံရတဲ့သူဖြစ်ပါတယ်။အခုဒုတိယအကြိမ်သမ္မတအိမ်ဘီတော်ကိုပြန်ရောက်လာတဲ့အခါမှာလည်းဒီပထမအကြိမ်တုန်းကလိုပဲနေထိုင်သွားမလား။သမ္မတကတော်တဦးအနေနဲ့ဘယ်လိုလှုပ်ရှားမှုတွေကိုမြင်ရမလဲဆိုတာကိုအများကစိတ်ဝင်စားနေကြပါတယ်။စလိုဗေးနီးယားနိုင်ငံသူမော်ဒယ်ဘဝကနေအမေရိကန်ပြည်တော်စုမှာပြောင်းရွှေ့အခြေချနေထိုင်ခဲ့ပြီးတော့လက်ရှိသမ္မတကတော်ဖြစ်လာခဲ့တဲ့မလန်နီယာထရမ့်အကြောင်းတစ်စီတစ်ဆောင်ကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍအစီအစဉ်မှာတင်ဆက်ပေးထားပါရရှင်မွေးဖွားချိန်မှာမိဘတွေကမလန်နီယာကနက်ဖ်စ်လို့နာမည်ပေးခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတော့သူ့ကိုအမေရိကန်သမ္မတကတော်မလန်နီယာထရမ့်လို့ကဘာကသိကြပါတယ်။မလန်နီယာထရမ့်ကို1980ခုနှစ်ဧပြီလ26ရက်နေ့မှာမွေးဖွားခဲ့တာပါ။တချိန်ကယူဂိုစလာဗီးယားနိုင်ငံကနေခွဲထွက်ခဲ့တဲ့ဆ ्लो ဗေးနီးယားနိုင်ငံနိုဗိုမက်စတိုမြို့မှာသူ့ကိုမွေးဖွားခဲ့ပြီးဆက်ဖနီဆာမြို့မှာသူကြီးပြင်းခဲ့ပါတယ်။ဆက်ဖနီဆာမျိုးမှာပဲသူ့အဖေကကားရောင်းတဲ့လုပ်ငန်းကိုလုပ်ပြီးအမေကတော့အထည်ချုပ်လုပ်ငန်းတစ်ခုမှအလုပ်လုပ်ပါတယ်။ Knaps ဟာငငယ်ကဖက်ရှင်ဝါသနာပါပြီးဖက်ရှင်ဒီဇိုင်နာဖြစ်ချင်ခဲ့တယ်လို့သူ့နဲ့ကြောင်းနေတဲ့ငယ်ငယ်ချင်း Mariana Chlanchic ကပြောပါတယ်
။Из старых изделий кое нардила повсем новое sicer по код приятелица вредно за упания.
သူကဒီဇိုင်းဖန်တီးရတာလဲကြိုက်တယ်။အဝတ်အဟောင်းတွေကိုဒီဇိုင်းအစ်စ်လို့ဖန်တီးတတ်ပါတယ်။
နေနေကဖက်ရှင်ဒီဇိုင်နာဖြစ်ချင်ခဲ့တဲ့ Knaps ဟာနောက်ပိုင်းမှာတော့ဒီဇိုင်းပညာရပ်နဲ့ကောလိပ်ကျောင်းတက်နေတာကိုရပ်ပြီးမလာနီယာ Knaps ဆိုတဲ့နာမည်နဲ့ဥရောပမှာမော်ဒယ်လုပ်ခဲ့ပါတယ်1990ပြည့်လွန်နှစ်တွေမှာတော့နိုင်ငံတကာမော်ဒယ်တယောက်အနေနဲ့အမေရိကန်ပြည်ထောင်စုကိုသူရောက်လာခဲ့ပါတယ်နယူးယောက်မြို့မဟန်တန်ရပ်မှာစတင်ပြောင်းရွှေ့နေထိုင်ချိန်မှာတော့သူ့ရဲ့အသက်က26နှစ်ရှိပါပြီနယူးယောက်မှာနေထိုင်နေတဲ့အချိန်မှာပဲလက်ရှိအမေရိကန်သမ္မတအဲ့ဒီအချိန်တုန်းကတော့အင်တာနက်စီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ဒေါ်နယ်ထရမ့်နဲ့တွေ့ခဲ့ပုံရတယ်လို့သမ္မတဂရိုရီအကြောင်းအထူးပြုလေ့လာသူဖြစ်တဲ့အိုဟိုင်းယိုတက္ကသိုလ်ကသမိုင်းပါမောက်ခကက်သရင်းဂျယ်လီဆန်ကအခုလိုပြောပြပါဗျ
As a fashion model and someone who was often invited to upscale parties
fashion model တယောက်နယူးယောက်မြို့ကလူကုန်တန်တွေရဲ့ပါတီပွဲတွေကိုမကြာခဏဖိတ်ကြားခံရတဲ့သူတယောက်အနေနဲ့အဲ့ဒီလိုလာရင်လည်းပဲဒေါ်နယ်ထရမ့်နဲ့တွေ့ခဲ့တာလို့ကျွန်မနားလဲပါတယ
်2005ခုနှစ်ဇန်နဝါရီလ22ရက်နေ့မှာတော့ထရမ့်နဲ့တရားဝင်လက်ထက်ခဲ့ပြီးမယ်လနီယာထရမ့်ဖြစ်လာခဲ့ပါတယ်လက်ထက်ပြီးတော့ဒီနေ့အကြာမှာသူ့ရဲ့တာဦးလည်းဖြစ်တူးတွေသောတာလည်းဖြစ်တဲ့ဘာရွန်ကိုမွေးဖွားခဲ့ပါတယ်တားဘာရုံကိုမွေးတဲ့နှစ်ကတော့မယ်လနီယာထရမ့်အမေရိကန်နိုင်ငံသားတရားဝင်ဖြစ်လာတဲ့နှစ်လည်းဖြစ်ပါတယ်2016ခုနှစ်မှာခင်ပွန်းဖြစ်သူဒေါ်နယ်ထရမ့်ကအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်တဲ့အခါမှာတော့မယ်လနီယာထရမ့်ရဲ့ဘဝလည်းကြီးမားတဲ့အချိုးကွေ့အပြောင်းလဲဖြစ်သွားခဲ့ပါတယ်ခင်ပွန်းရဲ့မဲဆွဲပွဲမှာသူလိုက်ပါမဲဆွဲခဲ့ပါတယ
် It is wonderful to be here today with you and with my husband
ဒီနေရာမှာကျွန်မရောက်ချမ်းနဲ့အတူရှင်တို့အားလုံးနဲ့အတူရှိနေရတာအင်မတန်ဝမ်းသာပါတယ်။ကျမယောက်ျားအတွက်လည်းသိတ်ကိုဂုဏ်ယူပါတယ်
။2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြိုင်ဘက်သမ္မတလောက်ဟယ်လာရီကလင်တန်ကိုနိုင်ပြီး2018ခုနှစ်ဇန်နဝါရီလမှာတော့ခင်မွန်းတဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်။သမ္မတကတော့ဖြစ်လာတဲ့မယ်လနီယာထရမ့်လည်းကမ္ဘာတဝန်းခီးတွေလှည့်လည်သွားလာခဲ့ရပါတယ်။ကလင်းငယ်တွေရဲ့ဈာမဖွံ့ဖြိုးတိုးတက်ရေးအင်တာနက်အွန်လိုင်းပေါ်မှာမတရားအနိုင်ကျင့်ခံရမှုတွေကနေကာကွယ်ပေးနိုင်ဖို့နဲ့မူရင်းစေဝါသုံးဆွဲမှုတွေကနေဟန့်တားနိုင်ရေးအဓိကကြိုးပမ်းတဲ့ Be Best လှုပ်ရှားမှုကိုသမ္မတကတော်တယောက်အနေနဲ့သူစတင်ခဲ့ပါတယ်
။ As a mother and as first lady, it concerns me that in today's fast-paced and ever-connected world, children
မိခင်တယောက်အနေနဲ့သမရဂရော့တယောက်အနေနဲ့ကလင်းငယ်ရင်းနဲ့ပတ်သက်ပြီးကျမအစိုးရညာရှိပါတယ်အလျင်မြန်ချိတ်ဆက်ပြောင်းလဲနေတဲ့ဒီကနေ့ကဘာကြီးမှာကလင်းငယ်တွေအနေနဲ့သူတို့ရဲ့စိတ်ခံစားချက်တွေကိုဖော်ပြဖို့ဒါမှမဟုတ်ထိန်းချုပ်ဖို့ကြိုးစားရတဲ့အခါတွေမှာအခက်အခဲတွေရှိနိုင်ပါတယ်အဲ့လိုအချိန်မျိုးမှာမတရားအနိုင်ကျင့်လိုက်တာမူးယစ်ဆေးဆွဲသွားတာဒါမှမဟုတ်ကိုအဆုံးစီရင်တာတွေလိုဖြက်လို့ဖြက်စီအပြုတ်အမှုတွေမကြာခဏလှုပ်လာတတ်ကြပါတယ်ဒါကြောင့်ကျမတို့လိုအရွယ်ရောက်ပြီးသူတွေကဒီကလင်းငယ်တွေကိုဘဝမှာကျမ်းမာပြီးဟန်ချက်ညီညီပြုတ်မှုနေထိုင်တတ်ဖို့ဘလောက်အရေးကြီးတယ်ဆိုတာကိုအကောင်းဆုံးသင်ပြပြောပြဖို့လိုပါတယ
်ဒါတော့သမရဂရောမလန်နီယာထရမ့်အိမ်ပြူရောမှာပရမအကျင့်ရှိခဲ့ခြင်းကကလင်းငယ်တွေကောင်းမွန်စွာဖွံ့ဖြိုးလာစေရေးကြိုးပမ်းတဲ့ Be Best လှုပ်ရှားမှုလုပ်နေတဲ့အချိန်ဖြစ်ပါတယ်။သမ္မတဂရော Melania Trump ဟာတခြားအမေရိကန်သမ္မတဂရော၏လူလူအများရှိလှုပ်ရှားမှုတွေမှာသိပ်ပြီးတော့တွေ့ရလေရှိတဲ့သူတော့မဟုတ်ပါဘူး။ကိုယ်ပိုင်ဘဝကိုချိန်သိမ့်ပြီးသမ္မတဂရောတယောက်လိုထင်းထင်းပေါ်ပေါ်သွားလာလှုပ်ရှားနေထိုင်လေးမရှိတဲ့သူအဖြစ်လူသိများပါတယ်။ပေါမော့ကကက်သရင်းဂျယ်လီဆန်က Melania Trump နဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ်။
Melania Trump most reminds me of Bess Truman in terms of First Lady
Melania Trump ha jama mat da mi de law tamara garo re the ma ro tamara Truman garo Bess Truman go pyan pi lo ama ya se ba de tu ne ani sa song nai shin lo ya de tamara garo lo tin ma de tu ro no u ha imadan kwe pya cha na ja de a myo tami re so ba ma lo tu ro no u sa long ma tu nyi da de khu ka ro no u sa long ha ko ye ko pai bwa go thain thain tha lo ja pi ဖြစ်နိုင်ရင်သမရဂရော်ရရဲ့ထင်းထင်းပေါ်ပေါ်ဘဝကနေဝေဝေးနေချင်မုံရပါတယ်
။အဲ့လိုတူတူတိတ်တိတ်နေတဲ့အချိန်အောင်သတင်းသမားတွေရဲ့စောင့်ကြည့်မှုတွေကိုတော့မလန်နီယာထရမ့်အကြီးအကျယ်ခြုံခဲ့ရတယ်လို့ပေါမော့ခဂျယ်လင်ဆန်ကပြောပါတယ်
။ criticized in some quarters for her fashion choices for her decision not to move into the White House right away.
သူရဲ့ fashion ရွေးချယ်မှုနဲ့ပတ်သက်လို့ဝေဖန်ခံရတာရှိသလိုအင်ပြူရောကိုချက်ချင်းပြောင်းရွှေ့မနေဖို့ဆုံးဖြတ်ခဲ့တာအတွက်လည်းဝေဖန်ခံရတာရှိပါတယ်။ဒါအပြင်သမရဂရောတယောက်အနေနဲ့သူလုပ်တဲ့ Be Best လှူရှားမှုကလည်းအအောင်မြင်ဆုံးလူလူအကျိုးပြုလုပ်ငန်းတွေထဲမှာမပါခဲ့ပြန်ပါဘူး
။2016ရွေးကောက်ပွဲမှာ Donald Trump အနိုင်ရပြီးနောက်တစ်နှစ်နှစ်ဆန်းပိုင်းသမရအင်ပြူရောကိုပြောင်းရွှေ့တဲ့အချိန်မှာ Melania Trump ကတဘာတဲ့လိုက်ပါမသွားခဲ့တဲ့အတွက်တချို့ကဝေဖန်ကြတာပါ။တန်းငယ်ဘာရွန်ကြောင်းတက်နေစာတန်းလန်းဖြစ်နေတာကြောင့်ရောငယ်ရွယ်သေးတဲ့သားဖြစ်သူအတွက်လျှက်တပြက်အပြောင်းလဲတွေနဲ့အင်ပြူရောမှာဖိစီးမှုတွေမကြုံရစေဖို့နယူးယောက်မဟန်ချန်အရက်မှာပဲသားဖြစ်သူကြောင်းပြီးတဲ့အထိနေခဲ့ပြီးတော့မှအင်ပြူရောကိုသူလိုက်သွားခဲ့တာပါအင်ပြူရောမှာရှိနေတဲ့အချိန်မှာလည်းတခြားသမရဂရော်တွေလောက်ရှေ့ထွက်သွားလာလှုပ်ရှားမှုတွေအများကြီးမလုပ်ခဲ့သလိုပရမအချိန်အင်ပြူရောကပြန်လဲထွက်ခွာလာပြီးတဲ့နောက်ပိုင်းမှာလည်းမလန်နီယာထရမ့်ဟာလူအများရှိကနေလုံးဝနီးနီးကိုပြန်ပြီးတော့ပျောက်ကွယ်သွားခဲ့တာပါပြီးခဲ့တဲ့2024ခုနှစ်မှာမှခင်ပွန်းဖြစ်သူသမ္မတဟောင်းဒေါ်နယ်ထရမ့်ကနောက်တစ်ချိန်သမ္မတအဖြစ်အရွေးကောက်ခံဖို့မဲဆွယ်စည်းရုံးပွဲတွေပြန်ဆတဲ့အခါသူရပ်ဖန်ရန်ဟာပြန်ပေါ်လာတာကိုတွေ့ရပါတယ်
။ Good evening New York City
2024ခုနှစ်ထဲမှာပဲသူ့ရဲ့ငယ်ဘဝဖြတ်သန်းမှုကြီးအကြောင်းအပါအဝင်ထရမ့်နဲ့တွေ့ဆုံလက်ထပ်ခဲ့တာကနေထရမ့်ဒုတိယအကြိမ်သမ္မတရွေးကောက်ပွဲဝင်ပြန်ခဲ့တဲ့အခြေအနေအထိစည်းသားထားတဲ့ကိုရာရဲ့အထုပ်ပတ်တီစာအုပ်တအုပ်ကိုလည်းမလန်နီယာထရမ့်ကထုတ်ဝေခဲ့ပါတယ်
။ Writing this memoir has been a deeply personal and reflective journey.
ဒီကိုရေးရာဇဝင်ကကျမအတွက်တော့တကယ့်ကိုလေးနက်တဲ့ခံစားချက်တွေနဲ့ကျမဖြတ်သန်းခဲ့တဲ့ဘဝခီးကိုထင်ဟပ်ရေးသားထားတာဖြစ်ပါတယ်
။သမရဂရောမလန်နီယာထရမ့်ဒုတိယအကြိမ်သမရအေဘီရောကိုပြန်ရောက်လာတဲ့အခါမှာပရမအကျိန်နှုံးကလိုပဲတူတူတိတ်တိတ်ပုံစံနဲ့ပဲဆက်တွေ့ရမလားဒါမှမဟုတ်အများပြည်သူရှေ့လှုပ်ရှားမှုတွေမှာအရင်ထက်ပိုပြီးတော့ချင်းချင်းပေါ်ပေါ်ဖြစ်လာမလားဆိုတာကိုတော့စိတ်ဝင်စားစောင့်ကြည့်ပြောဆိုကြတာတွေလည်းရှိပါတယ်ပရမအကျိန်နဲ့မတူဒီတိတ်အိမ်ပြူတော့မှလေးနှစ်အပြည့်နေသွားမလားဆိုတာကိုလည်းတချို့ကစိတ်ဝင်စားကြပါတယ်ဘယ်လိုပဲဖြစ်ဖြစ်သူ့ကိုထောက်ခံသူတွေကတော့အိမ်ပြူကိုတူတူတရအကျိန်ပြန်ရောက်လာဖို့မျှော်လင့်ခဲ့ကြတယ်လို့သမရဂရောတယောက်အနေနဲ့လှုပ်ရှားမှုတွေမြင်ရဖို့မျှော်လင့်ကြပါတယ်2016ရွေးကောက်ပွဲမှာ Donald Trump ကိုထောက်ခံပေးခဲ့တဲ့ Wisconsin ပြည်နယ်ကမဲဆန္ဒရှင် Austin Smith ကအခုလိုပြောပါတယ
် I would like her to maybe take up a couple of pet projects. One thing that I'm
really interested in is အင်ဝေးဒေးစံနေပတ်သက်တဲ့အစီအစဉ်တွေနှစ်ခုလောက်လုပ်တာမျိုးဖြစ်စေချင်ပါတယ်။နောက်တစ်ခုကတော့ကျွန်တော်ကိုယ်တိုင်လည်းတိတ်လုပ်ချင်တဲ့အကြောင်းတွေအတွက်နေ့လယ်စာလှူရှားမှုပါ
Democratic မဲဆန္ဒရှင်တဦးဖြစ်တဲ့ Jislin Kha ga le Melania Trump ko lu mu tai wan twe a pyaung le pho saung pe nai ne tamara gro do u phit se chin ma de lo pyo ba de
Going out and talking to you know urban communities going out
မြို့ပြလူလူတွေရှေ့အောင်တွားပြီးတော့ထိတွေ့စကားပြောတာမျိုးတွေနိုင်ငံတော်ဝန်တွားလာပြီးတော့ကိုယ်ကိုလူတွေသိအောင်လုပ်တာမျိုးသမရတယောက်ရဲ့နောက်ွယ်ကလူပုဂ္ဂိုလ်တယောက်အနေနဲ့မဟုတ်ဘဲနဲ့ကိုယ်တိုင်ကတစုံတရာစွမ်းဆောင်ရည်အားရှိတဲ့အမျိုးသမီးတယောက်အနေနဲ့ရက်တည်တာမျိုးပ
ါဘယ်လိုပဲဖြစ်ဖြစ်ဆလိုဗေးနီးယားလိုနိုင်ငံငယ်လေးမှာမွေးဖွားခဲ့ပြီးတချင်ကစီးပွားရေးလုပ်ငန်းရှင်ဒေါ်နယ်ထရမ့်နဲ့လက်မထပ်ခင်အချိန်အထိလဲအောင်မြင်တဲ့ fashion model တယောက်အဖြစ်ရက်တီအသက်မွေးဝမ်းကြောင်းခဲ့တဲ့အမျိုးသမီးတယောက်အနေနဲ့အတိမတ်ပြုခရရာတွေရှိသလိုသမရကတော်အဖြစ်ရှိနေချိန်မှာလည်းစွမ်းဆောင်ရည်ရှိတဲ့အမျိုးသမီးတယောက်အဖြစ်အများကမြင်လို့ကြတာဖြစ်တဲ့ဆရာကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျွန်မခင်ပြထွေးပါနောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်
အမေရိကန်သမ္မတကတော့မလန်နီယာထရမ့်အကြောင်းကိုအမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ထပ်အဖက်စင်ကဏ္ဍတစ်ခုဖြစ်တဲ့သုဒ္ဓဆောင်ဝင်အမေရိကန်တခွင့်အစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။အမေရိကန်ပြည်တော်စုမင်းနီဆိုတာပြည်နယ်စိန့်ပေါ်မြို့ကအခြေခံပညာကျောင်းတွေမှာအခုအခါကရင်ဘာသာစကားကိုပါသင်ကြားနိုင်ပါပြီ။မြန်မာနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်လာတဲ့သူတွေတောင်းနဲ့ချီနေထိုင်တဲ့စိန့်ပေါ်မြို့ကကျောင်းတွေမှာဘာသာစကားကြွယ်ဝ၍အစီအစဉ်အရတခြားဘာသာစကားနီးတူဒုတိယဘာသာစကားအဖြစ်နဲ့ကရင်ဘာသာသင်ကြားနိုင်ပြီးတော့ကျောင်းတွင်လိုအပ်တဲ့သင်ခန်းစာအမှတ်ရယူနိုင်တာဖြစ်ပါတယ်။အမေရိကန်လူမှုတိုင်းဝိုင်းစားကဒီဘာသာစကားကနေတဆင့်ပေါင်းကူပြီးအချိုးပြုနိုင်အောင်အခုလိုစီစဉ်တာဖြစ်တယ်လို့လဲကျောင်းတာဝန်ရှိသူတွေကရောကရင်မိဘအတိုင်းဝိုင်းကရောပြောဆိုကြပါတယ်။မီနီဆိုတာပြည်နယ်ကိုကိုအောင်ကကိုတိုင်သွားရောက်ရိုက်ကူးတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချစ်ချလာတဲ့ကရင်လူမျိုးတွေဟာရိုးရာဘာသာစကားကိုထိန်းသိမ်းဖို့အတွက်မင်းနီဆိုတာပြည်နယ်စိန့်ပေါ်မြို့ကပညာရေးဌာနအာဏာပိုင်တွေနဲ့ပူးပေါင်းပြီးအခြေခံပညာကျောင်းတွေမှာကရင်ဘာသာစကားအရေးအဖက်နဲ့စကားတမျှအောင်သင်ကြားပေးတဲ့အစီအစဉ်စတင်ခဲ့တာပါ2023ခုနှစ်စောင်းရာသီမှာစတင်တဲ့ဒီအစီအစဉ်ကနေမူဂျိုကနေအထက်တန်းအထိကရင်ဘာသာစတင်သင်ကြားပေးနေတာပါ
We came to United States not just to
ကျမတို့အားလုံးဟာမတူကွဲပြားတဲ့ဘဝတွေကနေလာခဲ့တာပါ American ပြည်တော်စုကိုလာခဲ့တာအလုံးလုံးဖို့နဲ့ကြောင်းတက်ဖို့ရင်မဟုတ်ဖ ೇನೆ ကျမတို့ရဲ့အတွေးအမြင်တွေကိုလည်းအများကြီးတူဖလှယ်နိုင်အောင်ပါ
language our culture alive
စာခုရှိဇံရဲ့ကလေး၃ယောက်လဲကရင်ဘာသာစကားသင်ကြားနေပါတယ်ကိုဘာသာစကားမတက်ဘူးဆိုရင်ကိုလူမျိုးဘာလဲဆိုတာတိတော့မှမဟုတ်ဘူးလို့လဲသူကပြောပါတယ်ခုကကရင်ဘာသာစကားအစီအစဉ်တက်ရောက်နေသူအခြေခံပညာကျောင်းသားပေါင်း350ကျော်မူဂျိုတက်ရောက်သူ30လောက်နဲ့စုစုပေါင်းကျောင်းသူကျောင်းသား400လောက်ရှိပါတယ
် We're working to make sure they can get to the highest levels of
Minnesota မှာအင်္ဂလိပ်စာနဲ့တခြားဘာသာစကားတစ်ခုတက်မြောက်ကျွမ်းကျင်နေဆိုရင်ဘာသာစကားကျွယ်ဝသူအဖြစ်အသိမဲ့ပြုပေးပါတယ်ဒါကြောင့်ဘာသာစကားကိုပိုးပြီးကျွမ်းကျင်ပိုင်နိုင်စွာပြောနိုင်ရေးနိုင်အောင်ကျမတို့ကအခုလိုတေချာစီစဉ်ပေးတာပါလူမျိုးကိုပိုင်ရင်ကျေးမှုနဲ့ရက်တီပြနိုင်တာမျိုးကိုသူတို့ကတကယ်ကိုလူလားကြပါ
တယ
်။ကျောင်းသူကျောင်းသားတော်တော်များများနဲ့မိဘတွေလိုပဲကရင်ဘာသာစကားသင်ကြားပေးတဲ့ဆရာမထူကူဝါဆိုရင်လေအမေရိကန်ပြည်တော်စုကို2011ခုနှစ်မှာဒုက္ခသည်အဖြစ်ရောက်လာတာပါအမေရိကန်ပြည်ထောင်စုဟာလူမျိုးပေါင်းစုံနေထိုင်တဲ့နိုင်ငံဖြစ်တာကြောင့်ကိုယ်ယဉ်ကျေးမှုဓလေ့ထုံးစံဘာသာစကားအလေးထားဖို့လည်းလိုအပ်တာပါမြန်မာနိုင်ငံမှာစေအုပ်စုဆက်ဆက်နဲ့လူမျိုးစုလက်နက်ကိုင်ဖွဲ့တွေကြားနှစ်ပေါင်း85နှစ်ကျော်ကြာစစ်ပွဲတွေကြောင်းအထူးသဖြင့်တိုင်းနဲ့ချီတဲ့လူမျိုးနွယ်စုတွေဟာကိုယ့်ရဲ့ရွာကနေထွက်ပြေးတိမ်းရှောင်ပြေးတော့နေဆက်ဒုက္ခသည်စခန်းတွေကနေတဆင်းအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာကြတာပါ
So I was born in a refugee camp.
ထိုင်းနိုင်ငံဒုက္ခသည်စခန်းမှာကျမကိုမွေးဖွားခဲ့ပါတယ်။ကလေးထင်းကျောင်းသွားရတဲ့အချိန်မှာကရင်ဘာသာစကားစတင်ပြစ်ပါတယ်။အမေကအဲ့ဒီကလေးထင်းကျောင်းမှာဆရာမဆိုတော့အမေကိုအားကြပြီးဆရာမဖြစ်ချင်ခဲ့တာပါ။
Musa.
Musa.
Lasisa.
Lasisa.
Kishito.
Kishito.
Kishi kishi lui. Kishi kishi
lui. Na, Dini ime. Dini ime.
Musa
Musa
Lasisa
Lasisa
Kishi
Kishi the thaw.
Kishi the thaw.
Kishi kishi lui.
Kishi kishi lui.
Kishi kishi lui.
ဆရာဆမရေစုပေါင်းပြီးတော့ရိုးရာပုံမြင်တွေအခြေခံနဲ့တင်ကြားတက်မြောက်လွယ်သင်ခန်းစာတွေရေးဆွဲခဲ့တာကြောင့်ကျောင်းသားကျောင်းသူတွေလည်းနှစ်ချိုက်ကြပါတယ
် Yes your original like
ကိုရဲ့မိခင်ဘာသာစကားမဟုတ်ပါလားအဲ့ဒါကြောင့်မေ့မသွားချင်ပါဘူးဘာသာစကားဆိုတာမျိုးဆက်တစ်ဆက်ကနေတစ်ဆက် lesson ကမ်းတာပါကိုဘာသာစကားကိုမေ့မသွားချင်ပါဘူ
း My language
Saint Paul အခြေခံပညာကျောင်းတွေမှာဆိုရင်ဘာသာစကားတရားစင်ကျော်သင်ယူနိုင်ပါတယ
် So we have 13 total
ဒီကျောင်းတွေမှာဆိုရင်တခြားဘာသာစကား13မျိုးလောက်သင်ကြားနိုင်ပါတယ်အခုနောက်ဆုံးထပ်တိုးလိုက်တာကအတော်များများကတောင်းဆိုကြတဲ့ကရင်နဲ့ဆိုမာလီပ
ါ
Spain ပြင်သစ်ဂျာမနီမွန်လက်တင် Mandarin နဲ့ထာနေလူမျိုးစုဒါကိုတာနဲ့အိုဂျီဝေဘာသာစကားတွေလည်းသင်ကြားနိုင်ပါတယ်
။ဆက်တန်းကျောင်းသားတူဖြစ်တဲ့ Charlie McGee က ဘာသာစကားသင်ကြားရတာကိုချိန်ပါတယ်။ Spanish ကိုတော့မချိန်ပါဘူး။ဒါကြောင့်ကရင်ဘာသာစကားကိုရွေးခဲ့တာပါလို့ပြောတော့တာပါ။ဆရာဆမရီရောကျောင်းသူကျောင်းသားအတော်များများဟာဒုက္ခသည်စကားမှမွေးဖွားခဲ့သူတွေပါ။မိဘတွေလည်းမြမပြည်စစ်ပေးတံကြောင်းနေရာမျိုးစုံရွှေ့ပြောင်းခဲ့ဘူးသူတွေပါ။
my name is Esther.
ကျမက Esther ပါ။အသက်18နှစ်ပါ။ထိုင်းနိုင်ငံမှာမွေးပြီးအသက်9နှစ်အရွယ်2024ခုနှစ်မှာအမေရိကကိုလာခဲ့ရပါ။လူကြီးတွေကကိုယ့်ဘာသာစကားနဲ့လာပြောတဲ့အချိန်နားမလည်ရင်ရှက်စရာပါ။ကိုယ့်ဘာသာစကားတက်မြောက်ဖို့အလွန်ကိုရေးကြီးပါတယ်။အဲဒါမှအင်္ဂလိပ်စကားမတတ်တဲ့သူတွေကိုလည်းကူညီလို့ရပါတယ်။မြန်မာနိုင်ငံကစစ်ပွဲတွေကြောင့်နေရာမျိုးစုံထွက်ပြေးခဲ့ရပြီးနောက်ဆုံးမှအမေရိကကိုရောက်လာတာပါ။
လေရန်ရဲ့အထက်တန်းစစ်မှတင်ကြားပေးသူလဲဒုက္ခသည်အဖြစ်အမေရိကန်ပြည်ထောင်စုမှရွှေ့ပြောင်းချေချလာတာပ
ါ Yes so my name is Pokusa
ကိုမူချောင်းမှာဘာသာစကားသင်ပေးလာတာနှစ်နှစ်ရှိပါပြီကျွန်တော်ကိုကရင်ပြည်နယ်ကဒုက္ခသည်စခန်းမှာမွေးခဲ့တာပါမွေးပြီးတစ်လလောက်ကြာတော့တနေရာပြီးတနေရာရွှေ့ရပါတယ်အမေရိကကိုမလာခင်မယ်လူဥဒုက္ခသည်စခန်းမှာ10နှစ်လောက်နေခဲ့ရပါတယ်2000ခုနှစ်အမေရိကကိုရောက်တော့ကျွန်မအသက်13နှစ်ပါ
ဆီယမအလုပ်ကိုဘာကြောင့်ရွေးချယ်လဲဆိုတာကိုခုလိုပြောပြပါရစေ
I have always wanted to become a teacher
အဖေကကျောင်းဆရာဆိုတော့ကျမလည်းကျောင်းဆရာဖြစ်ချင်ခဲ့ပါတယ်အဖေကလည်းကျမကိုဆီယမဖြစ်စေချင်တာပါဒါပေမဲ့အမေရိကန်မှာခရင်ဘာသာစကားသင်ပေးသူဖြစ်လာမယ်လို့တော့စဉ်းတော့မစဉ်းစားမိပါဘူးအခုဘာသာစကားသင်ကြားတဲ့အစီအစဉ်ကိုတိခဲ့ဘူးတဲ့ဆီယမတယောက်စီကကြားတော့အလုပ်လျှောက်ပြီးဒီလုပ်ကိုစလုပ်ဖြစ်တာပါတ
ကယ်ကြီးနေ working နေကြမ်းတာလေ
မာ
တာမာတာမာကြီးကြီးတိနေစတူဒန့်ချင်းနေကဲမလဲ
ဂျိုဖို
အတန်းတွေအဆင့်လိုက်ခွဲထားတာနဲ့ပတ်သက်ပြီးတော့လဲအခုလို့ရှင်းပြပါရစေ
So last year we have the current heritage speaker one
နောက်ရက်နှစ်ကတော့တရရင်ရည်ကျင်းမှုအဆင့်တင်နဲ့ဘာသာစကားအဆင့်တင်သင်ခဲ့ပါတယ်စကားပြောတတ်တဲ့သူတွေကိုကြအရေးအဖက်သင်ပေးပါတယ်ဘီတရသုံးနည်းတွေကိုလည်းသမိုင်းကြောင်းနောက်ခံပုံမြင်တွေနဲ့ဆက်ဆက်ပြီးတော့သင်ပေးပါတယ
်အခုလို့ဘာသာစကားသင်ကြားပေးနေတာကနေဘလို့သက်ရောက်မှုတွေရှိလာမလဲဆိုတာကိုလည်းအခုလို့ပြောပြပါရစေ
I would like to see that the student who are taking the
ကျောင်းသူကျောင်းသားတွေကိရင်ဘာသာစကားသင်ကြားစေချင်ပါတယ်ဘာသာစကားတက်တယ်ဆိုရင်ဘယ်နေရာမှာပဲဖြစ်ဖြစ်အသုံးချလို့ရပါတယ
်
ကိရင်တိုင်းဝိုင်းကြားမှာပဲဖြစ်ဖြစ်ကိရင်လူမျိုးအကြောင်းမသိတယ်ကိုလည်းကိုယ့်လူမျိုးတွေအကြောင်းပြောပြလို့ရပါတယ်အခုဒုတိယနှစ်မှာကိရင်ဘာသာစကားသင်ကြားသူတွေလည်းပိုးပြောများလာပါတယ်ပြင်းတွေသာမဟုတ်ပဲတခြားလူမျိုးတွေလည်းကရင်ဘာသာစကားအတန်းလာတက်ကြတာကိုတွေ့တော့ဝမ်းသာခြင်းမျိုးရပါတယ
်ကရင်ဘာသာစကားကိုတခြားဒုတိယဘာသာစကားများနည်းတူလေ့လာသင်ကြားပြီးတော့အတန်းအတွက်အမှတ်ရယူနိုင်တာကြောင့်သင်ကြားလိုသူအများအပြားလည်းရှိလာနေပါတယ်ကုလဘာသာစကားကနေတဆင့်မတူကွဲပြားတာတွေကိုပေါင်းစပ်ပြီးတော့အမေရိကန်လူမှုတိုင်ဝမ်အတွက်အကျိုးပြုနိုင်ဖို့လည်းအားလုံးကစိတ်အားထက်သန်နေကြပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American တန်ခါသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ February 15ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံတဲ့ဤပညာကဏ္ဍကိုတင်ဆက်ပေးပါဦးမယ်ကမ္ဘာစားနပ်ရိက္ခာပြဿနာအတွက်အပူအအေးထိမ့်ချုပ်တဲ့ယုံကြည်တွေနဲ့စိုက်ပျိုးမှုတွင်ကျယ်လာတဲ့အခါဝိမုံကူးမဲ့ပြားပရုံတွေမဝင်နိုင်ပဲဖြစ်လာတာကြောင့်ပြားလိုဝိမုံကူးပေးနိုင်မဲ့ပိုးကောင်ဆက်ရုံမျိုးကိုတီထွင်နေတယ်လို့ MIT သုတေသနပညာရှင်ကရိုက်တာတင်ဌာနကိုပြောပါတယ်ဒီပိုးကောင်ဆက်ရုံတီထွင်တာကဒီအခုပဲအခြေအနေကိုရောက်နေပါပြီလေဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ရှင်
ဒီတစ်ပတ်တော့ Massachusetts ဆက်မှုတက္ကသိုလ် MIT ကတည်ထွင်လိုက်တဲ့ဆက်ရုပ်ပိုးကောင်လေးအကြောင်းတင်ပြပေးပါမယ်။ဒီဆက်မှုတက္ကသိုလ်ကသိပ္ပံပညာရှင်တွေဟာစိုက်ပျိုးရေးကဏ္ဍကိုပြောင်းလဲသွားစေနိုင်တဲ့အဆင့်မြင့်ဆက်ရုပ်ပိုးကောင်လေးကိုတည်ထွင်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်ကပန်းဖွင့်တဲ့အပင်အလုံးရဲ့80ရာခိုင်နှုန်းနဲ့လူသားတွေစားသုံးတဲ့အစားအစာအလုံးရဲ့3ပုံ2ပုံအတွက်ပြားတွေကဝတ်မုံကူးပေးပါတယ်။ဇီဝမျိုးငွေထိန်းသိမ်းရေးဗဟိုဌာနCBD ကတော့မြောက်အမေရိကတပ်ရဲ့ဌာနေပြားမျိုးစိတ်ပေါင်း4000ရဲ့ထက်ဝက်လောက်ဟာရှင်သန်မှုကျဆင်းလာနေပြီး4ပုံ2ပုံလောက်ကတော့မျိုးတုံးပြောက်ွယ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ပြားနဲ့တခြားဝတ်မုံကူးတဲ့အကောင်တရွာလေးတွေမျိုးတုံးပြောက်ွယ်မသွားအောင်ထိန်းသိမ်းကြဖို့အတွက်စူးစမ်းနေကြချိန်မှာပဲဒီပိုးကောင်ဆက်ရုပ်ကလေးကိုစိုက်ပျိုးရေးမှာထောက်ကူပေးနိုင်မဲ့ဝတ်မုံကူးရမှာသုံးဖို့အတွက်တီထွင်တာဖြစ်ပါတယ်။ဒီပိုးကောင်ဆက်ရုပ်ကိုထူးသဖြင့်အစစ်မြင်စိုက်ပျိုးရေးမှာ Vertical Farms လို့ခေါ်တဲ့ဒေါင်းလိုက်တန်းပြီးစိုက်ပျိုးတဲ့စိုက်ပျိုးရေးဌာနတွေအတွက်အတော်အသုံးဝင်တာတွေ့ရတယ်လို့ Massachusetts ဆက်မှုတက္ကသိုလ်ညှက်စင် Engineer နဲ့ Computer ဌာနဆက်ရုပ်ပိုးကောင်သုတေသနဦးဆောင်သူစုဟန်ကင်ကပြောပါတယ
် These type of robot will open up a very new types of use case For instance we can think of artificial pollination.
အခုဒီထွင်ခဲ့တဲ့ဆက်ရုပ်မျိုးကနေအသုံးပြုနိုင်မယ့်ပုံစံတွေအများကြီးပေါ်လာနေပါတယ်။ဥပမာဆက်ရုပ်နဲ့ဝတ်မုံကူးခိုင်းတာလိုမျိုးပေါ့။ကျွန်တော်ရဲ့ဆက်ရုပ်ကဘိုးကောင်နဲ့အတူတူလို့တင်းငယ်ပြီးတော့ပေါ့ပါပါတယ်။တကယ်လို့ဒီဆက်ရုပ်ကိုအတိအကျသာထိန်းချုပ်နိုင်မယ်ဆိုရင်ထိခိုက်သင့်မခံတဲ့နူးညံ့တဲ့ပန်းပွင့်လေးတွေဒါမှမဟုတ်တစ်ရွက်လေးတွေပေါ်မှာကူးခိုင်းကျင်တာခိုင်းနိုင်မှာပါ
။သူတို့ဆက်ရုပ်ဟာနောက်မှဓာတ်ခွဲဆန်းသက်ခံအပြင်မှာပါအလိုလျောက်ပြန်တန်းမောင်းနှင်ဖို့လှုပ်လာနိုင်မယ်လို့သူတေသနအဖွဲ့ကမျှော်လင့်နေပါတယ်။ဆက်ရုံနဲ့ဝတ်မုံကူးဖို့ပိုးပြီးထိရောက်တဲ့နီးကိုတီထွင်ပေးတာဟာဒီနီးပညာအကူအညီနဲ့ဆင်းရဲထက်တွေအများကြီးရှိတဲ့ Vertical Farms စိုက်ပျိုးရေးယုံတွေမှာဟင်းနီးဟင်းရွက်နဲ့ကောက်ပဲတိနှံတိတိတသာအထက်တိုးစေဖို့အထောက်အကူဖြစ်လာနိုင်မှာပါဒါပေမဲ့ပြားကောင်လိုဝတ်မုံကူးနိုင်တဲ့ဆက်ရုံဟာတဘဝပြားကိုအစားထိုးဖို့တော့မဟုတ်ဘူးလို့ပြောပါတယ
် I mean this doesn't really mean that we want to entirely replace honeybees in nature butWe sometimes hear from the
people who are saying that the people who are saying that the people who are saying that the people who are saying that the people who are saying that the people who are saying that the people who are saying that the people who are saying that the people who are saying that the people who are saying that the people who are saying that the people who are saying that theအဲ့ဒီမှာဆိုအန္တရာယ်ကင်းရှင်းရေးဆိုင်ရာပြဿနာတွေဖြစ်ဖြစ်သဘောပတ်ဝန်းကျင်ပြဿနာကြောင့်ပဲဖြစ်ဖြစ်အပြင်ကဝင်လို့မရအောင်ယုံတွေကိုအပိတ်ဆောက်ထားတော့ပြားတွေလာလို့မရဘူးလေဒါကြောင့်ကျွန်တော်တို့ကဆက်ရုပ်တွေထွင်ဖို့စစင်းစားရတာပါတကယ်လို့ထွင်လို့ရပြီဆိုရင်ယုံတွင်းစိုက်ပျိုးရေးအတွက်သုံးဖို့ပ
ါအများဖြင့်ထိမ့်ချုပ်ထားတဲ့သဘောဝဝန်းကျင်ဖန်တီးထားတဲ့အဆောက်အဦတွေယုံကြည်တွေထဲမှာအတန်းလိုက်အဆင့်လိုက်အထက်ထက်နဲ့ဒေါင်းလိုက်စိုက်ပျိုးတဲ့ပုံစံစိုက်ပျိုးပါတယ်အခုသူတို့သူတေသနာလို့တီထွင်နေတဲ့ပိုးကောင်ဆက်ရုပ်တယောက်ဟာစာရွက်ညှက်တဲ့ clip တစ်ခုလောက်တောင်မလေးပါဘူးအခုနောက်ဆုံး model မှာဆိုအရင်ဆက်ရုပ်တွေထက်အစတရာပိုးပြီးစက္ကန့်ပေါင်း1000နောက်ထိလေထဲမှာဝဲပြန်နေနိုင်စွမ်းရှိလာပါပြီ
So our approach is that we really start from building 0.1 gram very lightweight artificial muscles that can be
ဒါကြောင့်ကျွန်တော်တို့လုပ်တဲ့နှီးက0.1 gram လောက်ပဲရှိတဲ့တိတ်ပေါက်ပါပြီးတော့စွမ်းအားကြီးမတဲ့ကြွက်သားတွေကိုစပြီးတော့လျှောက်ပါတယ်။ဒါမှဆဲရုပ်ရဲ့အတောင်ပံခတ်ရမယ့်ကြွက်သားကကြီးကြီးလေးလေးပေါ့ပေါ့ပေါ့ပါနဲ့ပြန်တန်းနိုင်မှာဖြစ်ပါတယ်။အခုကျွန်တော်တို့ထွင်နိုင်တဲ့ဆဲရုပ်ဟာ 0.8 gram လောက်ပဲလေးပါတယ်။ဒီရစားကလည်း 4 cm ပတ်လည်လောက်ရှိပါတယ
်။အခုလိုပေါ့ပေါ့သိနေတဲ့ဆဲရုပ်ကလေးတွေဟာလေထဲမှာ16 minutes လောက်ပြန်တန်းနိုင်ပါတယ်။ဒါရင်မကားသေးပါဘူး။ သူတို့ဟာလေထဲမှာဂျွန်းထိုးတာအပါအဝင်အမြန်နှုံးနဲ့ကွက်ပတ်နိုင်အလှည့်ပြောင်းလုပ်နိုင်စွမ်းရှိပါတယ်။အခုပုံစံတဲ့ဟာသူတို့တီထွင်ထားတဲ့အရင် model ပုံစံနဲ့ရှင်းရင်အရွယ်ကထက်ဝက်လောက်ပုံငယ်ပြီးပိုတင်းငိမ့်လာတာပါ။ electronic ပစ္စည်းထည့်ရမယ့်နေရာပိုးပြီးကျေလာအောင်လုပ်နေတယ်လို့လည်း Kim ကပြောပါတယ
် From the robot hardware perspective we want the robot to be able to have like board battery and the sensors on board
ဒီစက်ရုံမှာစက်ကစ်ပြားတစ်ခုနဲ့ဘက်ထရီအပြင်အာယုံခံစက်တွေကိုပါပုံပြားပေါ်မှာထားဖို့လုပ်ချင်ပါတယ်ဒီလိုထားနိုင်ဖို့ဆိုရင်အခုထပ်ပစ္စည်းတွေပိုနေရဆန့်လာအောင်လုပ်ဖို့လိုပါတယ်ဒါကြောင့်ဒီလိုစက်ပစ္စည်းတွေအများကြီးထည့်နိုင်မဲ့အဆင့်ပိုမြင့်တဲ့စက်ရုံဒီဇိုင်းမျိုးရအောင်အတင်းတွန်းပြီးတော့လုပ်နေတာပါ
ဒေါင်းလေးဆိုင်ပြိုးတဲ့ဆိုင်ပြိုးရေးမှာအတန်းလိုက်အဆင့်အထက်ထက်နဲ့ဆိုင်ပြိုးကြတာဖြစ်ပြီးဒါဟာကမ္ဘာတစ်လောအလှည့်မြန်တွင်ကျလာနေတဲ့ဆိုင်ပြိုးနည်းစနစ်ဖြစ်ပါတယ်ဒေါ်လာဘီလျံချီရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေချပြီးဆိုင်ပြိုးနေတာပါကမ္ဘာတစ်လောစားနပ်ရိက္ခာမလုံလောက်မှုကိုဖြေရှင်းဖို့အတွက်ကြိုးစားမှုတစ်ခုလည်းဖြစ်ပါတယ်ကမ္ဘာကြီးပူနွေးလာမှုကလည်းပထဝီနေထားရာစားတောက်ကုန်တင်ပို့မှုမှာချိန်ချောက်မှုတွေအပြင်ကမ္ဘာလူ့ရေပိုးပြီးတိုးလာတာတွေကကမ္ဘာဆန်းနယ်ရိတ်ကမလုံမလောက်ဖြစ်စေတဲ့အကြောင်းရင်းတွေဖြစ်ပါတယ်။ဆန်းနယ်ရိတ်ကလိုအပ်ချက်ဖြည့်ဆည်းနိုင်အောင်အခုညီပေးနေတဲ့ဒီပိုးကောင်စိတ်ရုပ်တီထွင်မှုဟာအခုတိုးတက်လာနေပြီလို့လည်းကင်ကပြောပါတယ
်။ Through the project we were able to achieve around like 100 times longer flight time.
ဒီစီမံကိန်းမှာကျွန်တော်တို့တိုးတက်လာတာကအရင်ကထက်အဆ100လောက်ပိုပြီးတော့ကြာကြာပြန်တန်းဖို့လုပ်လာနိုင်တာပေါ့။ဒီလိုလှုပ်လာနိုင်တဲ့အတွက်အစမ်းလေးကျင့်ပြန်တမ်းမှုနဲ့အကျိအများကြီးလှုပ်လာနိုင်ပါတယ်။ဒါကြောင့်ပူတိကြတဲ့ပြန်တမ်းမှုလမ်းကြောင်းတွေ၊ကွေ့ပတ်ခိုင်းတာတွေ၊ဂျွန်းထိုးပြန်တမ်းခိုင်းတာတွေလှုပ်လာနိုင်တာပေါ့
။အခုလုံဝတ်မှုကူးပေးနိုင်တဲ့ဆက်ရုပ်တွေတီထွင်လာနိုင်ပြီဖြစ်ပေမဲ့ပြားပရုံးကောင်တွေကလည်းတဘာဝအလျောက်ဝတ်မှုကူးတဲ့စွမ်းရည်ကိုတော့မရှင်နိုင်သေးပါဘူး။ဒါပေမဲ့လည်းသူစေတနာပညာရှင်တွေဟာသူတို့ရဲ့ဝတ်မှုကူးဆက်ရုပ်တွေလေထဲမှာအချိန်များများပိုးပြီးပြန်တမ်းလာနိုင်အောင်ကြိုးစားနေတဲ့အပြင်ပန်းပွင့်တွေရှိရာကိုပြန်တန်းဖို့ပန်းပွင့်ပေါ်မှာနားဖို့ပန်းပွင့်ကိုမထိခိုက်စေဘဲထပြီးပြန်နိုင်အောင်တိတိကျကျခိုင်းနိုင်မဲ့ဆက်ရုပ်တွေကိုဆက်ပြီးတီထွင်နေစေပဲလို့ဆက်ရုပ်သိပ္ပံဂျာနယ်မှာဖော်ပြထားတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်ပုံမှန်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြပါပါရှင်။ဒီစီစဉ်တဲ့ဒူဗီကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းစာမားတွေကိုတော့ VOA website စာမျက်နှာ burmese.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတလဲပြောပြပါအောင်မယ်ရှင်။ဥရောပနိုင်ငံအစိုးရတွေဟာစင်စာဖြတ်တောက်မှုတွေအလွန်ကျွံလုပ်နေပြီးရွှေ့ပြောင်းခြေချဒေတာတွေနဲ့ပတ်သက်ပြီးတော့လည်းထိထိရောက်ရောက်ကိုက်တွယ်နိုင်တာမရှိဘူးလို့ဆိုပြီးတော့ကိုယ်နိုင်ငံအတွင်းမှာပဲချင်းချမှုအန္တရာယ်တွေရှိနေတာကိုမမြင်နိုင်ပဲဖြစ်နေတယ်လို့အမေရိကန်ဒုသမ္မတ JD Vance ကဝေဖန်လိုက်ပါတယ်။ဂျာမနီနိုင်ငံမြူးနဲ့မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာအခုလိုဝေဖန်သွားတာပါ။ဥရောပအတွက်ဆွေးင်ရတဲ့ချင်းချမှုဟာရုရှားတို့တရုတ်တို့မဟုတ်တလို့တခြားပြင်ပကမဟုတ်တဲ့အကြောင်းနဲ့ဥရောပအတွင်းမှာပဲရှိနေတယ်လို့သူကပြောဆိုပါတယ်။ဥရောပနဲ့အမေရိကန်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအားလုံးထဲမှာတော့ရွှေ့ပြောင်းခြေချနေထိုင်သူတွေအရေးလောက်ကြီးမာတာဘာမှမရှိဘူးလို့လည်းဒုသမ္မတ Vance ကပြောဆိုသွားပါတယ်ရှင်။နောက်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကျန်းမာရေးစောင့်ရှောက်မှုကဏ္ဍကလူပုတ်ကုန်နဲ့အခြေခံအဆောက်အုံတွေအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ဟက်တာနှောက်ယှက်ခံရမှုပေါင်းက1,584 ကြိမ်တိဖြစ်ခဲ့တယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှုယုံ UNOCHA ကပြောပါတယ်။သူတို့ရထားတဲ့သုတေသနအချက်အလက်တွေကိုကိုးကားပြီးတော့ဒီလ14ရက်နေ့ကထုတ်ပြန်ပြောဆိုတာပါ။ဒါအပြင်ကျန်းမာရေးဝန်ထမ်း136ဦးသေဆုံးခဲ့ပြီးတော့836ဦးဖမ်းဆီးခဲ့ရတယ်ဆိုပြီးတော့လည်းပြောပါရစေ။ဒီကနေ့အတွက်သတင်းကြေကျုံတဲ့အထူးအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုငင်းကြဲအေးဖြစ်ပါတယ်။ရုပ်သံဒါရိုက်တာက James Smith ပါရှင်။ဖေဖော်ဝါရီလ15ရက်စနေမနေ့ခေဗီယိုရေဒီယိုအစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင်။ကျမတို့ရဲ့ရုပ်သံအစီအစဉ်တစ်ခုလုံးကို digital line တွေကနေဖမ်းယူနားဆင်နိုင်တဲ့အပြင်ပထမနာရီဘက်ကတော့ radio line လိုမီတာ25-30-40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုကြည့်ရှုအားပေးကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမခင်မီထွေးပါအားလုံးကျန်းမာပေးကင်းကြပါစေ။နောက်ဆက်စပ်ပါပြန်ဆောင်ကြအောင်ပါရှင်။